Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။ View American တန်ကနေ2018ခုနှစ်စက်တင်ဘာလ10ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Live Media 24:50 တိကျကနေဖိုက်ယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာခုမနေ့ခင်အစီအစဉ်လေးတာဝန်ယူတင်ဆက်ပါမှာပ
ါမင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်တဲ့နေ့ကိုမှန်ကျင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါပါရခိုင်အရေးစစ်ဆေးခွင့်ရှိတယ်ဆိုတဲ့ ICC တရားရုံးရဲ့ဆုံးဖြတ်ချက်ကိုမြန်မာဆွေရကဖဲချလိုက်ပါတယ်ဒါပေမဲ့လည်းလူမျိုးတုံးတက်ဖြတ်မှုဒါစီရေးဆိုင်ရာကုလအတွင်းမှုချုပ်ရဲ့အထူးအကြံပေးကကြိုးဆိုပါတယ်အစိုးရနဲ့သဘောတူထားတဲ့အတိုင်းရခိုင်မြောက်ပိုင်းကိုဝန်လန်းတွေသွားဖို့အစီအစဉ်ဖြစ်နေပြီးခရီးသွားခွင့်စောင့်ဆိုင်းနေရတော့မယ်လို့ UNHCR နဲ့ UNDP တို့ကပြောပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြပါပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ရမယ့်သတင်းတော်လေးတွေမှာဆိုရင်တော့ဂျကာတာမြန်မာတန်ယုံရှိမှာအင်ဒိုနီးရှားသတင်းသမားတွေဆန္ဒပြခဲ့ကြပါတယ်။
Kami mendesak pemerintah Myanmar dan Aung San Suu Kyi untuk membebaskan dua wartawan Reuters yang telah dipenjara di Myanmar.
Jakarta Chin Cha Khan Reuters တရင်တော်နှစ်ယောက်ကိုပြန်လွတ်ပေးဖို့အတွက်အင်ဒိုနီးရှားတရင်သာဆရာကြီးအော်ဟစ်တောင်းဆိုနေကြတဲ့အတန်းဒီပါတရင်တော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်မြောက်ကိုရီးယားမှာကျင်းပတဲ့နှစ်ပတ်လည်စီရင်ပြပွဲအခမ်းအနားမှာတရုတ်သမ္မတရှင်ချစ်ပင်မတက်ရောက်ဘူးဆိုတဲ့အကြောင်းတရုတ်ဝီဂါမွတ်စလင်တွေပေါ်လူကွန်ရင်ချိုးဖောက်မှုအဆရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ရုရှားကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားဆိုရကနိုင်ငံအနောက်မြောက်ပိုင်းကအိုက်ဒလစ်ဒေသကိုကြီးမားတဲ့စစ်ရေးတိုက်ခိုက်မှုလှုပ်လာမယ်ဆိုရင်လူသားကပ်ဘေးကြီးတို့ကကြားရောက်မဲ့တကယ်မုံတိုင်းကြီးဖြစ်သွားဖို့အခြေအနေတွေအားလုံးပြည့်စုံနေတယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂထူးထောင်တမန်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။အိုက်ဒလစ်မှာဘလူတိုက်ပွဲမျိုးဖြစ်လာပါစေထိတ်လန့်ကြောက်ရွံ့ပွဲသွေးချောင်းစီတိုက်ပွဲတစ်ခုဖြစ်နိုင်တဲ့ဖြစ်လာမဲ့အန်ဒရီရီအထင်ရှားရှိနေပါတယ်အရက်သားတွေဟာအထူးခိုက်ဆုံးဖြစ်မဲ့သူတွေပါပဲလို့အထူးသံတမန်စတက်ဖန်ဒူမစ္စတရာကဗီဒီယိုကားတစ်ဆင့်လုပ်တဲ့စီဝေးတွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောပါတယ်အိုက်ဒလစ်ဒေသမှာလူပေါင်း3,000နီးပါးနေထိုင်နေပြီးအဲ့ဒီအထက်ကထွက်ဝဲဟာဆီးရီးယားနိုင်ငံတခြားဒေသတွေကနေအိုးဝင်ဆုံးထွက်ပြေးလာသူတွေပါအဲ့ဒီလူ3,000နဲ့မှတသန်းဟာကလေးငယ်တွေဖြစ်ပါတယ်
အီရန်နိုင်ငံဘာဆာမြို့မှာရှိတဲ့အီရန်ကောင်စစ်ဝင်ရုံးကိုဆန္ဒပြနေတဲ့ယာနဲ့ချီတဲ့အီရက်ပြည်သူတွေဟာအီရန်ထွက်သွားဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ခဲ့ကြပြီးကောင်စစ်ဝင်ရုံးကိုလည်းမနေ့ကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။အီရန်ဘက်ကကြောထောက်နောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေကိုအကြောင်းပြုပြီးအီရန်ဟာအီရက်နိုင်ငံရေးကိုဝင်ရောက်ဆွတ်ဖက်နေကြောင်းရှီအာမွတ်စလင်အများစုနေထိုင်တဲ့ဘာဆာမြို့ခံတွေကဆွဆွဲပြောဆိုခဲ့ကြပါတယ်။အခုလိုသူတို့ရဲ့ကောင်စစ်ဝင်ရုံးတိုက်ခိုက်ခံရပြီးတဲ့နောက်အီရန်နဲ့နှစ်နိုင်ငံနယ်နိမိတ်ဖြစ်တဲ့ရှာလမ်ဂျာနေဆက်ကိုအီရန်အစိုးရကပိတ်လိုက်ကြောင်းနဲ့ဘာဆာမှာရှိတဲ့အီရန်နိုင်ငံသားတွေအ мян ဆုံးထွက်ခွာကြဖို့တိုက်တွန်းလိုက်ကြောင်းအရက်သတင်းဌာနတွေမှာဖော်ပြခဲ့ကြပါတယ်။လူထုဝန်ဆောင်မှုလုပ်ငန်းညံဖြစ်တာအလုတ်လက်မဲ့နဲ့အာဂရီလိုက်စားမှုစတာတွေပေါ်မကြေမနက်ဖြစ်နေသူတွေစတင်ဆန္ဒပြခဲ့ပြီးဒီသတင်းပတ်အတွင်းအ ਨੇ ဆုံးလူ9ဦးသေဆုံးခဲ့ကြောင်းဒေသခံအရာရှိတွေကပြောပါတယ်ရှင်
။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ရကြတယ်ဆိုရင်မြောက်ကိုရီးယားကအရင်ဆုံးလှုပ်ဆောင်ပြရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနထိပ်တန်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။မြောက်ကိုရီးယားကသူတို့လုပ်မယ်လို့ပြောထားတာကိုလှုပ်ဆောင်တာမရှိသေးသေး။ကျွန်တော်တို့ဘက်ကဘာမှပေးမှာမဟုတ်ပါဘူးလို့နိုင်ငံသားဌာနလက်နက်ထင်းချုပ်ရေးနဲ့နိုင်ငံတကာလူညိုရင်းဆိုင်ရာငွေတန်းဝန်ကြီးအန်ဒရီယာသွန်ဆင်ကဝါရှင်တန်မြို့တော်မှာတောက်ကြနေကသတင်းထုတ်တွေကိုပြောပါတယ်။စင်ကာပူမှာသူတို့ကတိပေးထားတဲ့လှုပ်ဆောင်မယ်ဆိုတာတွေပေါ်မြောက်ကိုရီးယားတာဝန်ရှိသူတွေအနေနဲ့အရင်ဆုံးလှုပ်ဆောင်ရမယ်လို့နျူကလ িয়ার ကင်းရှင်းရေးလုပ်မယ်ဆိုတဲ့ကတိကိုညင်ညွန်ပြီးမစ္စသွန်ဆင်ကပြောပါတယ်။ကျမတို့ကလန်ဂျန်နာကနျူကလ িয়ার ကင်းရှင်းနဲ့ကိုရီးယားကျွန်းဆွယ်ဆိုတဲ့အနာဂတ်ကမ္ဘာအင်းကြီးချင်းတွေနဲ့အပြန်အလှန်ဆက်ဆံနိုင်တဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတာယာဝေါ်ပြောမှုလို့ဖြစ်ပါတယ်။ဒီလိုအခြေအနေတွေဖြစ်လာဖို့မြောက်ကိုရီးယားကသူတို့လုပ်မယ်လို့ပြောထားတာကိုလှုပ်လားမလှုပ်ဘူးလားဆိုတဲ့အပေါ်ပဲမူတည်ပါတယ်လို့ငွေတန်းဝန်ကြီးတောင်ဆန်ကပြောပါတယ်။
အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့တရုတ်နိုင်ငံကကုန်ပစ္စည်းအားလုံးနီးပါးအပေါ်နောက်ထပ်အမေရိကန်ဒေါ်လာ268ဘီလီယံတန်ဖိုးသွင်းကုန်ကုန်အဖြစ်ကောက်ခံမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချိန်ချောက်ပြောဆိုလိုက်ပါတယ်။တန်ခတ်တဲ့အနေနဲ့သွင်းကုန်ကုန်အဖြစ်တရုတ်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအတွက်သွင်းကုန်ကုန်ဒေါ်လာ50ဘီလီယံချမှတ်ထားပြီးသားအပါအဝင်နောက်ထပ်ဒေါ်လာ200ဘီလီယံကိုလည်းမကြခင်ချမှတ်နိုင်ဖို့ရှိကြောင်းသမ္မတထရန့်ကပြောခဲ့တာပါ။ အခုသူနဲ့အတူမြောက်တကူတော်ပြည်နယ်ကိုလိုက်ပါသွားတဲ့သတင်းတောက်တွေကိုဒေါ်နယ်ထရန့်ကမနေ့ကပြောကြားရမှာတော့တကယ်လို့သူတကယ်လုပ်ချင်တယ်ဆိုရင်အရင်ကချမှတ်ထားတာတွေအပြင်နောက်ထပ်ဒေါ်လာ269ဘီလီယံအခွန်ငွေထပ်ပြီးတိုးမြင့်ကောက်ခံဖို့အစဉ်သင့်ဖြစ်နေတယ်လို့သူကဆိုပါတယ်။တရုတ်ကတင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်နောက်ထပ်အခွန်ငွေဒေါ်လာ200ဘီလီယံဘိုးကောက်ခံမယ်လို့သမ္မတထရန့်ရဲ့အဆိုပြုချက်အပေါ်လူမှုသဘောထားကောက်ခံမှုပြီးဆုံးတဲ့ရက်အပြီးနောက်တစ်ရက်ဖြစ်တဲ့တောက်ကြနေ့မှာသမ္မတကသတင်းတောက်တွေကိုအဲ့ဒီလိုပြောဆိုခဲ့တာပါ။ဒါပေမဲ့သမ္မတအိမ်ဖြူရောစီးပွားရေးအကြံပေးလယ်ရီကုတ်လိုကတော့လူမှုသဘောထားစစ်တမ်းတွေကိုထရန့်ဆိုရအနေနဲ့အရင်သုံးသပ်ပြီးမှသာတွင်းကုန်ကွန်ကောက်ခံမယ်ဆိုတဲ့အဆိုပြုချက်အစ်စ်ပေါ်မှာဆုံးဖြတ်ချက်ချမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီ week ကနေစနေမနေ့ဖက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတကာရာစုတရားခွင်ရုံး ICC ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကအခိုင်အမာပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာချိုယွင်းအားနည်းချက်တွေနဲ့ပြည်နေတဲ့လုပ်ငန်းစဉ်ကနေထွက်လာတဲ့ကြလက်ဖြစ်ပြီးဥပဒေကြောင်းအရခိုင်လုံမှုအပေါ်တန်လျာဖြစ်စရာရှိတယ်လို့စတေမာလ9ရက်နေ့ဆွဲနဲ့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရုံးရဲ့လှုပ်ဆောင်ပုံတွေမှာချိုယွင်းအားနည်းချက်တွေလို့ဆိုတာတွေကိုလည်းထုတ်ပြန်ချက်မှာအသေးစိတ်ထောက်ပြထားပါတယ်။မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလှုပ်ဆောင်ဖို့လုံးဝတာဝန်မရှိဘူးလို့လည်းဖော်ပြထားပါတယ်။ပြန်မောင်းထုတ်တယ်ဆိုတဲ့ဆူဆွဲချက်တွေဟာလုံးဝမှားရင်ကြောင်းသက်ဆိုင်ရာဒေသတွေကနေဘယ်သူတူးတောက်ကိုမှနှင်မထုတ်ဘူးဆိုတာကိုမြန်မာနိုင်ငံနည်းနဲ့ထပ်မံပြောဆိုပါကြောင်းအမှန်တကယ်ဆိုရင်သူတို့နေအိမ်တွေကိုစွန့်ခွာထွက်ပြေးသွားသူတွေကိုပြန်လည်ခေါ်ယူရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးအပြင်းထန်လှုပ်ဆောင်ထားကြောင်းစာတရားဖြင့်ထုတ်ပြန်ကြမှာပြောထားပါတယ်။မြန်မာအစိုးရဟာတရားဥပဒေစိုးမိုးမှုတရားမျှတမှုနဲ့တာဝန်ခံမှုတွေကိုအားပေးအကောင့်ထည့်ဖော်ဖို့ဆိုတဲ့ယက်တိကျအခြေခံမူကိုထပ်ခါတလဲလဲပြောဆိုထားပြီးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ဆက်လင်းပြီးလူခွင့်ရေးနဲ့တခြားဆက်ဆက်ကိစ္စရပ်တွေမှာချိုးဖောက်မှုတွေကိုစုံစမ်းဖို့တီးခြားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားတဲ့အကြောင်းနဲ့မြန်မာနိုင်ငံဟာကိုယ်နေမြေတွေကဘယ်လိုရာဇဝတ်မှုမျိုးလူအခွင့်အရေးချိုးဖောက်မှုမျိုးကိုမဆိုစုံစမ်းစစ်ဆေးဖို့လှုပ်ချင်စေရောလှုပ်နိုင်စွမ်းပါရှိတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ချိုးဖောက်မြန်မာနိုင်ငံကနေအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရိုဟင်ဂျာမွတ်စလင်အများပြားထွက်ပြေးသွားရအောင်အတင်းအဓမ္မလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ကိုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးနိုင်ခြင်းရှိသလားဆိုတာစုံစမ်းစစ်ဆေးဖို့ကိစ္စဟာ ICC ရဲ့လုပ်ပိုင်ခွင့်ထဲမှာရှိတယ်လို့ ICC ကစာသားပေးနေမှာဆုံးဖြတ်ထားတာပါ။မြန်မာသမ္မတရုံးရဲ့ထုတ်ပြန်ချက်ထဲမှာတော့ရိုဟင်ဂျာဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းစသည်အပြင်တိတိကျကျညှိနှုံးဖော်ပြထားတာမပါဝင်ပါဘူး
။ဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုရိုဟင်ဂျာတွေစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စီရင်ပိုင်ခွင့်ရှိကြောင်းအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကကြာတာပတိနေ့ကြာတာပတိနေ့ကဆုံးဖြတ်ချက်ချခဲ့တဲ့အပေါ်လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာ DN ကကြိုဆိုလိုက်ပါတယ်။မနေ့တောက်ကြနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလဲအစုလိုက်ပြုံလိုက်မောင်းထုတ်ခံရမှုဟာနိုင်ငံတကာဥပဒေအရ Crime Against Humanity လူသားမှုအပေါ်ပြစ်မှုကျူးလွန်မှုမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်အခုလို ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာဖိနှိပ်နှိမ့်ပန်းခံခဲ့ရတဲ့ Rohingya ဒုက္ခသည်တွေအတွက်တရားမျှတမှုရဖို့မျှော်လင့်ချက်အလင်းရောင်လည်းဖြစ်တယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။အထူးသဖြင့်2019ခုနှစ်ဩဂုတ်လကစပြီး Rohingya တသန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အခြေအနေဖိနှိပ်မှုကိုကြည့်ရင်ပြစ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဖြစ်ရပ်တွေပေါ်ပေါက်ခဲ့တယ်လို့အထူးကိုယ်စားလှယ်ကပြောပါရယ်။မနေ့က ICC တရားသူကြီးအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာထိုးဖောက်ကြော်လွှားမှုတစ်ရပ်ဖြစ်ပေမဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်နိုင်ပွဲရှိတယ်ဆိုတဲ့လောက်ရက်တွေအပါအဝင်ပြစ်မှုကျူးလွန်မှုတွေဟာမြန်မာနိုင်ငံတည်းမှာပဲဖြစ်ပွားခဲ့တဲ့အတွက် ICC ရဲ့စီရင်ပိုင်ခွင့်တဲကနေဖယ်ထုတ်ရလိမ့်မယ်ဆိုတဲ့အချက်ကိုအထူးကိုယ်စားလှယ်အနေနဲ့သိရှိထားကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါရယ်။ဒါကြောင့် Rohingya တွေအတွက်တရားမျှတမှုဖော်ဆောင်နိုင်ရေးဆက်လက်အားထုတ်ဖို့နိုင်ငံတကာအတိုင်းဝိုင်းကိုလည်းသူကတိုက်တွန်းထားပါရယ်ရှင
်။ ICC ရဲ့ဆုံးမချက်ကိုမြန်မာဆွေရောက်ကပယ်ချလိုက်တယ်လို့ဒီမတိုင်ခင်ကလည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုပယ်ချထားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေပြန်ပို့ရေးဘယ်လိုရှေ့ဆက်ဖြစ်လာမလဲဆိုတဲ့မေးခွန်းအပေါ်တောက်ကြနေကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကအခုလိုပြန်ဖြေသွားပါတယ်။
What we outline is first of all, first steps is creation of confidence building measures for the
ကျွန်တော်တို့ကြားမှတ်ထားတာကပထမအဆင့်အနေနဲ့ရခိုင်ပြည်နယ်မှာဆက်ရှိနေတဲ့ရိုဟင်ဂျာလူထုအတွက်ယုံကြည်မှုတည်ဆောက်ရေးဆိုင်ရာတွေလှုပ်ဆောင်ဖို့နဲ့သက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေအပြည့်အဝဝန်ရောက်လှုပ်ဆောင်နိုင်ဖို့ဖြစ်ပါတယ်။အဆုံးတစ်နေ့မှာကိုယ်ပေါ်နဲ့ကိုယ်ကိုယ်သိခါရှိစွာပြန်ဖို့ဆိုတာကိုဖိအားပေးတာမျိုးကနေကင်းလို့ပြီးဆုံးဖြတ်ချက်ချဖို့ရာဟာရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်ပဲဖြစ်ပါတယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရာစတီဖန်ဒူဂျာရစ်ကပြောသွားတာပါ။ဒီလိုအခြေအနေအောက်မှာတိတ်မကြခင်ကာလအတွင်းအဖြေတစ်ခုခုထွက်လာတော့မှာမဟုတ်ဘူးပေါ့ဆိုတဲ့မိကွန်းကိုတော့ပြောခွင့်ရဒူဂျာရစ်ကမကြခင်ကာလမှာအဖြေထွက်လာမှာမဟုတ်ဘူးလို့သူဆိုလိုတာမဟုတ်ကြောင်းနဲ့အဖြေတစ်ခုရဖို့အတွက်ကုလသမဂ္ဂအနေနဲ့လှုံ့ဆော်နေတဲ့အကြောင်းဖြစ်ဆိုပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရိုဟင်ဂျာလို့တုံ့တုံပြောဆိုတာပေမဲ့မြန်မာအစိုးရဘက်ကတော့ဒါကိုအတိအမှတ်မပြုပါဘူး
မြန်မာအစိုးရနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံတို့ MOU နားလည်မှုစာချုပ်လွှာရေးထိုးပြီး၃လကြာရှိသွားပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ကြီးစုခွင့်မရသေးဘဲအာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုရဖို့စောင့်ဆိုင်နေရဆဲဖြစ်ကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ် Bubble Blog ကမနေ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
For our staff to travel to those areas, the special travel authorizations that is needed.
အခြေတစ်ချက်ကတော့ဒီသွားလာခွင့်အပေါ်အခြေခံသဘောတူညီချက်အရာရခိုင်ပြည်နယ်မြောက်ပိုင်းကိုသွားမဲ့ကုလသမဂ္ဂဝန်ထမ်းတွေအတွက်ခီးသွားလာရေးအထူးခွင့်ပြုချက်ရဖို့လိုအပ်ပါတယ်။ဒါကြောင့်အဲ့ဒီဒေတာဘက်ကိုသွားမဲ့ကျွန်တော်တို့ဝန်ထမ်းတွေအထူးခွင့်ပြုချက်ရဖို့စောင့်ဆိုင်နေရပြီးရတာနဲ့ချက်ချင်းသွားကြမှာပါ UNDP နဲ့ UNHCR ဝန်ထမ်းတွေအနေနဲ့သွားခွင့်ပြုထားတဲ့နှစ်ရွာသုံးရွာကိုသွားဖို့လဲသူတို့အားလုံးအဆင်သင့်ဖြစ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောပါတယ်ဒါအပြင် UNDP နဲ့ UNHCR တို့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းရွာပေါင်း2ဒါဇင်နီးပါးသွားရောက်ကြီးစုဖို့အဆင်သင့်ပြင်ဆင်ထားတယ်လို့လဲဆိုပါတယ်ကုလသမဂ္ဂအနေနဲ့သွားရောက်ခွင့်ပြုခြင်းအပြင်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားပေါင်းစည်းညီညွတ်ရေးအပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့အတွက်ကနဦးအဆင့်ဖြစ်တယ်လို့မျှော်လင့်ကြောင်းဘာဘလော့ကပြောပါတယ်မနစ်ကမြန်မာလုံခြုံရေးတပ်တွေရဲ့အထူးနယ်မြေရှင်လင်းရေးစစ်ဆင်ရေးကြောင့်ဒေသခံရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အခြေအနေကိုကုလသမဂ္ဂကလူမျိုးစုအလိုက်ရှင်လင်းဖယ်ရှားမှုလို့ခေါ်ဆိုခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့ဒီဆွဆွဲပြောဆိုချက်တွေကိုညှင်းဆို့ထားတယ်လို့ရိုဟင်ဂျာဆိုတာကိုလည်းအတိအမှတ်ပြုမထားပါဘူးမနစ်ကကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်မှာခိုင်မာတဲ့တိုးတက်မှုတွေရဖို့အတွက် MOU သဘောတူညီချက်မှာပါတဲ့အဓိကအချက်၃ချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာရောက်တဲ့သွာလာခွင့်ရဖို့အတွက်အာမခံချက်ပေးဖို့အတိုင်းဝိုင်းအလုံးလွတ်လပ်စွာသွာလာခွင့်အခိုင်အမာပေးဖို့နိုင်ငံသားဖြစ်ထိုက်သူတွေအတွက်နိုင်ငံသားဖြစ်ခွင့်ရှင်းရှင်းလင်းလင်းဆောင်ရွက်ဖို့အပါအဝင်ပြဿနာဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့စတဲ့အချက်တွေကိုအရေးတကြီးအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်နေကြောင်းဖော်ပြထားပါတယ်ရှင်
။လွန်ခဲ့တဲ့9ရက်ကထောင်ဒဏ်ချမှတ်ခံရတဲ့ Raiders တရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့ပြည်ထောင်နိုင်ငံပါရီမျိုးခြေဆိုင်နေစီမထားတဲ့တော်များအဖွဲ့ RSF ရဲ့အတွင်းမှုချုပ်ကနိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအိတ်ဖွင့်ပေးစာရေးသားပေးပို့ပြီးတော့ပန်ကြားလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်အင်ဂျင်နိုင်လို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုကတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။အရင်ဆုံးကတော့အင်ဒိုနီးရှားမှာပြုလုပ်တဲ့ဆန္ဒပြပွဲအကြောင်းနားဆင်ရပါမယ်။ထောင်ဒဏ်9နှစ်စီချမှတ်ခံရတဲ့ Raiders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လှုပ်ပေးဖို့အင်ဒိုနီးရှားသတင်းတောက်တွေစုဝေးပြီးတော့ဂျကာတာမှာရှိတဲ့မြန်မာတန်ယုံရဲ့ရှေ့မှာမနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီနေ့တော့နှစ်ဦးလျှောက်ရင်းမြန်မာအစိုးရကိုတိုက်တွန်းတယ်လို့မြန်မာပြည်မှာသတင်းလွတ်လပ်ခွင့်ရရှိရေးအင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုတိုက်တွန်းပေးဖို့လေအင်ဒိုနီးရှားသတင်းတောက်တွေကတောင်းဆိုခဲ့ကြပါတယ်။ဒီဆန္ဒပြပွဲအကြောင်းကိုကျော်အောင်လင်ကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့မြန်မာတန်ယုံရဲ့ရှေ့မှာမနေ့တုန်းကအင်ဒိုနီးရှားသတင်းသမားတွေတရားစင်ကြော်ကြော်လာရောက်ပြီးတော့ဆန္ဒပြခဲ့ကြပါလိမ့်ဆန္ဒပြသူသတင်းတောက်တွေထဲမှာလက်တွေကိုအမဲရောင်ထိပ်တွေနဲ့ချီးပါဇက်တွေကိုလည်းအမဲရောင်ထိပ်တွေနဲ့ပိတ်ထားတဲ့သူတွေလည်းပါဝင်ကြပြီးသတင်းလုတ်တာဟာပြစ်မှုမဟုတ်ဘူးသတင်းလွတ်လပ်ခွင့်ကိုကာကွယ်ကြကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြန်လွှတ်ပေးဆိုတဲ့စာရန်တွေကိုကင်ဆောင်ထားကြပါတယ်။ AGI လို့ခေါ်တဲ့လွတ်လပ်တဲ့သတင်းသမားများမဟာမိတ်အဖွဲ့ကသတင်းသမားတွေနဲ့အလွတ်သတင်းတောက်များအဖွဲ့ချုပ်ကသတင်းသမားတွေစုပေါင်းပြီးတော့ဆန္ဒပြခဲ့ကြတာပါ။ AGI အဖွဲ့ကဆန္ဒပြသူအမျိုးသမီးဖီရာအဗ်ဒူရာချ်မန်ကနိုင်ငံတော်လက်ဝတ်ချက်အုပ်ဥပဒေနဲ့ထောင်ချခံလိုက်ကြရတဲ့ကိုဝါလုံးတို့နှစ်ဦးကိုပြန်လွှတ်ပေးရေး မြန်မာစိုးရကိုတောင်းဆိုတယ်လို့အင်ဒိုနီးရှားလိုပြောပါတယ
်။ကမီမန်ဒဆာပမရီတာမီယန်မာဒန်အောင်ဆန်းဆူကီ untuk membebaskan dua wartawan
ဖန်စီထောင်ချခံထားရတဲ့ Writers သတင်းသမားနှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရနဲ့အစိုးရခေါင်းဆောင်ဒေါက်ဆန်းဆူကြည်ကိုကျမတို့ကတောင်းဆိုပါတယ်။သူတို့ဟာသူတို့ရဲ့သတင်းအလုပ်ကိုလုပ်နေရင်အဖမ်းခံခဲ့ရတာဖြစ်ပြီးဒီလိုသတင်းလုပ်တာကြောင့်ပဲထောင်ချခံရတဲ့အဖြစ်ကိုရောက်ကြရပါတယ်။ဒီအဖြစ်ပြက်ဟာမြန်မာနိုင်ငံမှာသတင်းလုပ်ငန်းကိုပြစ်မှုကျူးလွန်တယ်လို့လှုံ့ဆော်နေတယ်ဆိုတဲ့သဘောပါပဲ
။စစ်အုပ်ချုပ်မှုကနေပြီးတော့ဒီမိုကရေစီစနစ်ကိုဥတီပြီးသွားနေတဲ့မြန်မာနိုင်ငံအတွက်စက်တင်ဘာလ3ရက်နေ့တုန်းကတရားစီရင်ခဲ့တဲ့ကိုဝါလုံးတို့ Writers သတင်းတောင်နှစ်ဦးရဲ့အမှုကတော့မြန်မာဒီမိုကရေစီရဲ့တိုးတက်မှုဆိုတာကိုအကဲဆလိုက်တဲ့တိသာထူးခြားတဲ့ကိစ္စရပ်တစ်ခုဖြစ်ခဲ့ပါတယ်။သတင်းလောက်တာကိုပြစ်မှုလို့သဘောထားနေတဲ့လောက်ရက်တွေမြန်မာအစိုးရကထပ်ပြီးတော့မလုပ်အောင်ဖိအားပေးဖို့အင်ဒိုနီးရှားအစိုးရကိုလည်းတိုက်တွန်းတောင်းဆိုတယ်လို့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံးရှိမှဆန္ဒပြနေသူဖီရာအဗ်ဒူရာချ်မန်ကပြောပါတယ
်ကာမီမမီတာပရက်စီဒန့်ဂျိုကိုဝီဒန်ပမရီတာအင်ဒိုနီးရှားမုကင်မလော်ရီဒေပလူ
တမရဂျိုကိုဝီဒိုဒိုနဲ့အင်ဒိုနီးရှားအစိုးရကိုလည်းကျမတို့တောင်းဆိုပါတယ်နိုင်ငံသားဝန်ကြီးဌာနကတဆင့်မြန်မာအစိုးရကိုတိုက်တွန်းပေးဖို့ပါမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုကျင့်သုံးဖို့သတင်းလောက်တာကိုပြစ်မှုကျူးလွန်မှုအဖြစ်သဘောထားဆောင်ရွက်နေတာတွေဆက်ပြီးမလုပ်ဖို့ကျမတို့ကတိုက်တွန်းတောင်းဆိုပါတယ်
။ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံထဲမှာအဖိနှိတ်ခံရတာကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တုန်းကလည်းအစ္စလာမစ်အုပ်စုတွေဦးဆောင်တဲ့ထောင်နဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေဂျကာတာမြို့တော်ကမြန်မာတိုင်ဝမ်ရှိမှာဆန္ဒပြခဲ့ကြပါသေးတယ်။ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့တရားရေးမဏ္ဍပ်ရဲ့ဆုံးဖြတ်ချက်ကိုဘာမှဝင်ပြီးတော့ဆွတ်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကနေတော့ကနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ကျွန်တော်တို့ရဲ့ policy ကရှင်းတယ်ဒါသည်တရားရုံးမှာရောက်နေဆိုတရားရုံးအပိုင်မှာကျွန်တော်တို့နဲ့မဆိုင်ဘူးကျွန်တော်တို့သုံးတရားဝင်ဆွတ်ဖက်မှာမဟုတ
်ဘူး။ Righteous သတင်းတော့ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်ရွာသားတွေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလိုက်နေကြတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးအခုစက်တင်ဘာလ3ရက်နေ့မှာတော့သူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ကြရတာပါ။တရင်တော်အုပ်ကတော့သူတို့မှအပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုခဲ့ကြပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုတော့နိုင်ငံကတရင်တပုတ်ကိုဆက်ပါမယ်။မြောက်ကိုရီးယားမှာကျင်းပမယ်နှစ်ပတ်လည်စီးရေးပြပွဲအခမ်းအနားကိုတရုတ်သမ္မတရှီကျင်းဖင်မတက်ဖဲကွန်မြူနစ်ပါတီရဲ့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆီလွတ်မယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံတူရောင်နာနှစ်90ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုသမရရှိမတော်ဖို့ဆုံးဖြတ်လိုက်တာဟာလက်တွေ့ကျတဲ့ဆုံးဖြတ်ချက်တည်းရဖြစ်တယ်လို့လိလာသူတွေကမြင်ပါတယ်။ဘေကျင်းမြို့တော်ကနေသတင်းတော့ဘီလ်အိုက်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။သမရရှိရဲ့ဒီဆုံးဖြတ်ချက်ဟာမျက်နှာစာပေါင်းစုံမှာပေါ်လာနိုင်တဲ့ပြဿနာတွေကိုရှောင်ဖို့အထောက်အကူဖြစ်စေနိုင်တယ်လို့လိလာသူတွေကသုံးသပ်ပါတယ်။အဲ့ဒီပြဿနာတွေလေကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးတိုးတက်မှုနှောင့်နှေးနေတဲ့ပေါ်အမေရိကန်ဆိုရကမကြင်မလဲဖြစ်နေတာပိုဆိုးသွားနိုင်တယ်လို့ကုံသွေးရေးပိုင်းလက်ရှိတင်းမာမှုလည်းပိုမြင့်မားသွားနိုင်ပါတယ်အထူးသဖြင့်တိုက်ချင်းပြည့်ပဲ့ထင်းတုံးကြီး ICBM လို့ပျက်စီးမှုကြီးမားတဲ့လက်နက်တွေကစီးရေးပြပွဲမှာကင်ဂျွန်အုံးကထည့်ပြလိုက်ပြီးအဲ့ဒီပွဲမှာသမရရှိလည်းရှိနေမယ်ဆိုရင်တော့အဲ့ဒါဟာတခြားအတိတ်ပဲတွေတက်ရောက်သွားစေနိုင်ပါတယ်ဒါနဲ့ပတ်သက်ပြီးကမ္ဘာမူဝါဒရေးရာကာနဂီစင်းဝါအဖွဲ့ကသူတွေတည်တူဖြစ်သူစောက်တွန်းကအခုလိုသုံးသပ်ပါတယ
်ဘိုးဘော်ရှိလို့ရှိဖို့ရှန်တဲ့ဒီကျန်ရတဲ့အားကိုကျင်းရ
အဲ့ဒီလိုအခြေအနေတွေအောက်မှာလေးပြုကန်စီပြေပေါ်ကင်ဂျွန်ဝမ်ဘေးမှာဥက္ကဋ္ဌရှီကိုအတူတွဲရနေတာတွေ့ရမယ်ဆိုရင်အတော့ကိုမသိမ့်တော်တဲ့ကိစ္စဖြစ်မှာပါဒါအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার အခြေအနေကိုတရုတ်ကတွဲဝိုက်ပြီးအတိမတ်ပြုတယ်ဆိုတဲ့အဓိပ္ပာယ်လည်းတက်ရောက်သွားနိုင်ပါတယ်
သမရရှိတာမြောက်ကိုရီးယားကိုသွားမယ်ဆိုရင်အခုအခမ်းအနားတွေကျင်းပပြီးစီးသွားတဲ့နောက်ပိုင်းမှာမှဖြစ်နိုင်ပွဲရှိမယ်လို့ Stimson Center ကအရှေ့အာရှဆိုင်ရာအစီအစဉ်တွဲပက်ညွှန်ကြားရေးမှူးနဲ့တရုတ်ရေးရာအစီအစဉ်ညွှန်ကြားရေးမှူးယွန်ဆန်းကပြောပါတယ်။သမရရှိတာတကယ်တမ်းမြောက်ကိုရီးယားကိုသွားမယ်ဆိုရင်2005ခုနှစ်မှာအဲ့ဒီအချိန်တရုတ်ခေါင်းဆောင်ဟူဂျင်းတောင်မြောက်ကိုရီးယားကိုသွားပြီးကြတဲ့ကဆိုရင်မြောက်ကိုရီးယားကိုသွားတဲ့ပထမဆုံးတရုတ်ခေါင်းဆောင်ဖြစ်ပါလိမ့်မယ်။တချို့လေ့လာသူတွေကတော့ကင်ဂျွန်အုံးကလည်းသမရရှိချေယာကိုနင်းပြီးထိတ်တိုက်တွေ့စေမဲ့လောက်ရမျိုးတွေကိုရှောင်နိုင်ကြီးရှိတယ်လို့သုံးသပ်ကြပါတယ်။အခမ်းအနားကသမရရှိမတက်ပေမဲ့လေကွန်မြူနစ်ပါတီအစင်းမြင့်ခေါင်းဆောင်ပိုင်းကိုယ်စားလှယ်အဖွဲ့တက်ရောက်မှာပါ။အာရှလူမျိုးရင်းဆိုင်ရာကျွမ်းကျင်သူ Rory Daniels ရဲ့အမြင်က
The fact that the Chinese are sending a high level pretty powerful official says that China has received
တိယကတော်လေးအာနာကြီးတဲ့စစ်မြေကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လွတ်မယ်ဆိုတာကမြောက်ကိုရီးယားဟာဒီစီရေးပြပွဲမှာဘလို့နီးပညာအသစ်ကိုမှထုတ်မပြဘူးဆိုတဲ့အာမခံချက်မျိုးရထားပြီးသားဖြစ်မှာပါ
အဲ့ဒီလိုထုတ်ပြလိုက်မယ်ဆိုရင်တော့မြောက်ကိုရီးယားရေးမှာသူတို့အနေနဲ့အပြုသဘောဆောင်အခမ်းအနားကနေပါဝင်နေတယ်လို့တရုတ်ထုတ်ဖက်ကပြောနေတာကိုထိခိုက်စေမှာပါပဲဒါကိုတရုတ်ကဖြစ်ချင်မှာမဟုတ်ဘူးလို့ Rory Daniels ကသုံးသပ်ပါတယ်
I mean the optics of a Politburo member standing next to evidence that North Korea
နောက်ကိုရီးယားဟာနျူကလ িয়ার ဖြတ်သိမ်းရေးအတွက်အမေရိကန်နဲ့ဆေးစပ်နှိမ့်နိုင်နေချိန်မှာပဲနျူကလ িয়ার အစီအစဉ်မှာရှေ့ရောက်နေပြီးဒါမှမဟုတ်တိုးတက်မှုရှိနေပြီဆိုတော့တပ်တွေအထောက်အထားတွေရှိမှာ Politburo အဖွဲ့ဝင်တဦးရက်နေတဲ့မြင်ကွင်းမျိုးကိုတရုတ်ဘက်ကလိုချင်မှာမဟုတ်ဘူးလို့ကျွန်မမြင်ပါတယ်
တနင်္ဂနွေနေ့မှာလုံမဲ့စည်ရေးပြပွဲဟာဒီနှစ်အစောပိုင်းကလုပ်တဲ့စည်ရေးပြပွဲထက်အတော်လေးပိုကြီးပွဲရှိပြီးကင်ဂျွန်တက်လာပြီးကြတဲ့ကဆိုရင်အကြီးမားဆုံးစည်ရေးပြပွဲဖြစ်နိုင်ခြေရှိတယ်လို့မြောက်ကိုရီးယားနိုင်ငံတွင်းနဲ့ဝန်ကျင်အခြေအနေတွေကိုစောင့်ကြည့်လေ့လာသုံးသပ်တဲ့38 North website ကလေ့လာသုံးသပ်သူတွေကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြသွားတာဖြစ်ပါတယ်ဘူးလေပြည်နိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ထပ်မံပြီးတော့ပြင်ပါအောင်မယ်ရှင်ကျန်းအနောက်ပိုင်းဒေသမှာဝီဂါတွေနဲ့တခြားမွတ်စလင်လူနည်းစုဝင်လူပေါင်းတန်းကျော်ကိုနိုင်ငံရေးပညာရေးစခန်းဆိုတဲ့နေရာဒီမှာထိန်းသိမ်းထားတယ်လို့ကုလသမဂ္ဂစောင့်ကြည့်လေ့လာရေးအဖွဲ့တွေကတရုတ်နိုင်ငံကိုဆွဆွဲပြောဆိုလိုက်ပါတယ်။တရုတ်နဲ့တခြားနိုင်ငံတွေမှာစစ်ဆေးတွေ့ရှိရတာတွေကိုဂျနီဗာမှာဩဂုတ်လ6ရက်က30ရက်နေ့အထိပြုလုပ်ခဲ့တဲ့နောက်ဆုံးညီလာခံမှာလူမျိုးရေးခေါ်ကြားတိုက်ဖြတ်မှုကုလသမဂ္ဂကော်မတီကနေထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ VOA သတင်းတော့လီဇာရှလင်းဂျနီဗာကနေပြပုတ်ထားတဲ့သတင်းကိုဥကြော်စန်းသာပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်ပြည်မှာညှဉ်းပန်းနှိမ့်ဆက်မှုမတော်မတရားပြုလုပ်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုတော့ခိုင်လုံတဲ့သတင်းတွေအများအပြားလက်ခံရရှိထားတယ်လို့လူမျိုးခွဲခြားမှုတပ်ဖြည့်ရေးကုလသမဂ္ဂကော်မတီဝင်ဗမ်လိုက်တဲ့ကျွမ်းကျင်သူ18ယောက်တူကဆိုကြပါတယ်ဒီလိုရဲရဲဆက်ဆက်ပြုလုပ်တာကိုခံရသူတွေထဲမှာနိုင်ငံရေးအကျဉ်းသားတွေလူ့အခွင့်အရေးကာကွယ်သူတွေနဲ့အတူတိဘက်လူမျိုးဟွိကလူမျိုးနဲ့တခြားတိုင်းရင်းသားလူနည်းစုတွေလည်းပါဝင်တယ်လို့ကော်မတီအဖွဲ့ဝင်နီကလပ်မရူဂန်ကဆိုပါတယ
် The committee has been alarmed by numerous reports of detention of large numbers of ethnic Uyghurs and other Muslim minorities
ဟွိကနဲ့အခြားမွတ်စလင်အများအပြားကိုဆွဲချက်တင်တရားစီရင်ခြင်းမရှိဘဲအကြမ်းဖက်မှုဘာသာရေးအစွန်းရောက်မှုတွေကိုနှိမ်နင်းတာဆိုတဲ့အကြောင်းပြချက်နဲ့အဆက်အသွယ်ဖြတ်တောက်ပြီးကာလကြာရှည်ထိမ့်သိမ်းထားတဲ့သတင်းတွေအများအပြားကြားတဲ့အတွက်အထိတ်တလန့်ဖြစ်ရပါတယ
်။နိုင်ငံရေးပြန်လည်ပညာပေးစခန်းတွေမှာကာလရှည်ကြာထိန်းသိမ်းထားတဲ့ NDA မဖြစ်နိုင်တဲ့မွတ်စလင်နဲ့လူမျိုးစုယဉ်ကျေးမှုတွေအရနေ့စဉ်နှုတ်ဆက်တာလောက်နဲ့ဒီလူတွေကိုထိန်းသိမ်းပြောင်းထားတယ်လို့လည်းဆိုပါတယ်။ဒီလူဝဲစခန်းတွေထဲမှာထိန်းသိမ်းခံရသူအရေအတွက်ဟာစံဝန်နှန်းကနေတစ်သန်းအထိရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်ဖွေးကလူမျိုးစုတွေကိုတမင်ရွေးပြီးအစီအမပြတ်ထောက်လန်းစောင့်ကြည့်နေတာလည်းစိုးရိမ်ပဲဖြစ်တယ်လို့ဆိုပါတယ်။တရုတ်အစိုးရကတော့ဒီဆွဆွဲချက်တွေဟာအချိန်မြင့်မရှိဘူးဆိုပြီးငြင်းဆန်ပါတယ်။ဘာသာရေးအစွန်းရောက်တချို့ကိုသူတို့အခေါ်ပြန်လည်ပညာပေးရေးအတွက်ထိမ့်သိမ်းထားတာရှိပေမဲ့ဖွေးကားတွေဟာအခွင့်အရေးအပြည့်အဝရရှိနေကြတယ်လို့ဆိုနေပါတယ်ခင်ဗျာ
။ဒါကတော့ဥကြော်စန်းသာတင်ပြသွားတာဖြစ်ပါတယ
်။သောရရှိများရှင်။ရိုက်တာသတင်းတော်၂ယောက်ဖြစ်တဲ့ကိုဝလုံးရဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းထောက်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြည်မှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ခဲ့ပါသလား။ဆိုတာတွေကိုတော့ View ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ်2392382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီနေ့ညပိုင်းတရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့ဥရောပဘက်ကသတင်းတပုတ်ဆက်ပါမယ်ဥရောပတမကကနေသဘောတူညီမှုတွေမရဘဲလာမယ့်မတ်လမှာဗြိတိန်နိုင်ငံကခွဲထွက်လိုက်မယ်ဆိုရင်စီးပွားရေးကုန်သွယ်ရေးတည်ယူပို့ဆောင်ရေးကျန်းမာရေးစောင့်ရှောက်မှုနဲ့
နိုင်ငံသားအခွင့်အရေးစတာတွေနဲ့ပတ်သက်ပြီးတော့ကြီးမားတဲ့နိဒာဆုံးရှုံးမှုတွေနဲ့ရင်ဆိုင်လာဝဲအန္တရာယ်ရှိနေပါတယ်။သဘောတူညီမှုမပါဘဲဗြိတိန်နိုင်ငံခွဲထွက်ရေးနဲ့ပတ်သက်လို့နောက်ဆုံးထွက်ပေါ်လာတဲ့အစိုးရခန္ဓာကြောင်မှာရေရိုတက်ရောက်မှုရှိမဲ့အဲ့ဒီလိုနိဒာမှုတွေကိုကောက်ချက်ချရေးဆွဲထားတာပါ။နွေရာသီကာလသတင်း6ပတ်ကြာရနှထားတဲ့လွတ်တော်အစည်းအဝေးပြန်ဆဖို့အတွက်လွတ်တော်အမတ်တွေပြန်ရောက်လာတဲ့အချိန်မှာပဲအစိုးရခန္ဓာထွက်ပေါ်လာတာလည်းဖြစ်ပါတယ်။ Henry Ridgewell လန်ဒန်ကနေပြပုတ်ထားတဲ့သတင်းလွှာကိုမန်နန်းလောင်ကတင်ပြပါလိမ့်မယ်
။ပြည်တွင်းနိုင်ငံမှာစံချိန်တင်လာအောင်ပုံပြင်းတဲ့နွေရာသီကာလ၌ရင်ဆိုင်ခဲ့ကြပေမဲ့လွတ်တော်ပြန်ခေါ်ယူချိန်မှာတော့နိုင်ငံရေးအရေးအမဲကြီးတွေစုဝေးလာနေပါတယ်။ဥရောပသမဂ္ဂ EU ကနေပြည်တွင်းနိုင်ငံခွဲထွက်ရေးသဘောတူညီချက်တွေကိုလက်မှတ်မရေးထိုးရသေးပါဘူး။2019မတ်လမှာ EU ကနေခွဲထွက်တဲ့အခါဘလို့သဘောတူညီမှုမျိုးမှမလုပ်ဘဲခွဲထွက်နိုင်မယ့်အလားအလာတွေကလည်းတိုးလာနေတယ်လို့ UK in a changing Europe ပြောင်းလဲနေတဲ့ဥရောပထဲကဗြိတိန်ဆိုတဲ့အစိုးရခန်းစားရေးသူတွေကပြောပါတယ်။လန်ဒန်မြို့ King College ကပါမောက်ခ Jonathan Porter ကအခုလိုသုံးသပ်ပါတယ
်။ Nobody wants no deal. But there are these big obstacles. The first is that of the Irish border.
ဒီမှာကျွန်တော်တို့တရားမှုရှိပါတယ်။ဒါပေမဲ့ကြီးမားဟန်တာတွေလည်းရှိနေပါတယ်။ပထမတစ်ခုကတော့ Ireland နဲ့ဆက်ကိစ္စပါ။
EU ဥရောပသမဂ္ဂနဲ့ကုန်သွယ်ရေးသဘောတူညီချက်ရှိပြီးသား Ireland နဲ့ UK ထဲမှာရှိနေတဲ့မြောက်ပိုင်း Ireland တို့ကြားနှင်းဆက်ကိစ္စအပြန်အလှန်ညှိနှိုင်းလို့မရဖြစ်နေတာပါ Northern Ireland ကို Britain ကနေခွဲထွက်သွားနိုင်တဲ့အနေအထားရောက်သွားမှာကိုစိုးရိမ်နေကြတဲ့လွှတ်တော်အမတ်အတော်များများကဒီအချက်ကိုလက်မခံပါဘူးအနာဂတ်ကုန်သွယ်ရေးသဘောတူညီမှုအတွက်ဘလို့အမခံချက်မျိုးမှမရှိဘဲနဲ့လက်ရှိသဘောတူညီချက်အရာ EU ကနေခွဲထွက်တဲ့အတွက်ဆိုပြီး EU ကို Britain ကပေးရမယ့် American Dollar Billion 50ကိုလည်းလွှတ်တော်အမတ်တွေကမပေးချင်ကြပါဘူးပမောက်ခ Jonathan Protest ကပဲအခုလိုဆက်ပြောပါတယ
်။ So it's not just about trade. There are all sorts of other things that would come to a grinding
halt. ဒါကလည်းကိစ္စတစ်ခုလည်းကြောင့်မဟုတ်ပါဘူး။သဘောတူညီချက်တစ်ခုမလုပ်ဘဲဥရောပသမဂ္ဂကနေဗြိတိန်နိုင်ငံဒီတိုင်းခွဲထွက်ဖို့လုပ်မယ်ဆိုရင်တော့မလ30ရက်နေ့ရောက်ရင်ရုံးမထွက်နိုင်တဲ့အဖြစ်မျိုးနဲ့ကြုံရနိုင်ပါတယ်။ဒီလိုဖြစ်သွားနိုင်တဲ့ကိစ္စပေါင်းစုံလည်းရှိနေပါတယ
်။သဘောတူညီမှုမယူဘဲနဲ့ခွဲထွက်မယ်ဆိုရင်တော့ EU နဲ့ Britain ရဲ့ကုန်သွယ်ရေးလုပ်ငန်းတွေချက်ချင်းပြက်ပြဲသွားနိုင်ပြီးနိုင်ငံတွေအစားအစာနဲ့စေဝါပြတ်တောက်သွားနိုင်ရုံမကဗြိတိရှားလေရင်တွေရဲ့လေကြောင်းပြန်တမ်းရိတ်ဆိုင်ရာလုံခြုံစိတ်ချရကြောင်းအတိအမှတ်ပြုလက်မှတ်တွေဟာအသက်ဝင်တော့မှမဟုတ်ဘူးလို့လည်းအစိုးရခန်းစားမှသတိပေးထားတာပါ။ဒါအပြင်ဥရောပနိုင်ငံတွေမှာနေထိုင်ခွင့်ရနေကြတဲ့ဗြိတိန်နိုင်ငံသားတွေရဲ့ကန့်ချမလဲမရေမရဖြစ်သွားနိုင်ပါတယ်။ဒါပေမဲ့လည်းဗြိတိန်အစိုးရကတော့သဘောတူညီမှုတွေမရဘဲ EU ကခွဲထွက်မဲ့ပုံတော့မရှိပါဘူး။ဥရောပရဲ့ရာဝန်ကြီး Dominic Raab ကလည်းအစိုးရရဲ့ပြင်ဆင်မှုတွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ We are taking the action to avoid to minimize
ချောင်းရှားလို့ရမယ်ကိစ္စတွေချုံပစ်လို့ရမယ်ကိစ္စတွေရော့သွားအောင်ကျွန်တော်တို့လုပ်ကင်နေပါတယ်။ဒါကြောင့်လဲရေတို့တက်ရောက်မှုရှိလာမဲ့ဘယ်လိုကိစ္စမျိုးကိုမဆိုစီမံခန့်ခွဲနိုင်မှုလဲကျွန်တော်တို့ပြင်ဆင်ထားပါတယ
်။ EU အစိုးရတချို့ကပရိတိန်ကိုအလျှော့ပေးလိုက်လို့ပုံငင်းဆန်နေကြတာပါ။ပမောက်ခဂျိုနာသန်ကပဲအခုလိုဆက်ပြီးတော့သုံးသပ်ပါတယ်
။ that any sort of deal that appears to be a
Europa ma le ko bain tabora le shin ni ba le Britain nengan ga tu lo jinaw yue che kwen ya me so yin chin ni a long sit sit mo mo kwae twa si le me so le tabo myo pyin twet Germany ne Europa Commission no ba ma le shin ni ba le blo tabo tu nyi che myo ba phi phi Britain ne thai tan da myo ba ya me so le tabo da myo le tu lo ba ma shin ni ba le
nengan ye a ya ma pyin me le phit ni ja de chin ni ri ko pin le pyin de ma ba twi min ni ya ba le ဗြိတိရှားနဲ့ပြင်သစ်ငါးဖန်သမားတွေအင်္ဂလိပ်ရေးလက်ကြားထဲမှာထိတ်တဲရင်ဆိုင်တွေ့ခဲ့ကြတဲ့အတွက်အငင်းပွားနေတဲ့နေရာကိုသူ့ရဲ့ရေးတက်ကိုဆီလို့စောင့်ကြမယ်လို့ပြင်သစ်တို့ကတတိပေးခဲ့ပါတယ်။အခုလိုအဖြစ်ရှားမဲ့များပြားလာတဲ့ကိစ္စရပ်တွေထဲမှာငါးပန်းပိုင်ခွင့်ကလည်းတစ်ခုအပါဝင်ဖြစ်ပါတယ်။လာမယ့်အောက်တိုဘာလအတွင်းဩစတြေးလျမှာကျင်းပမယ့် EU ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအတွင်းဥရောပသမဂ္ဂ EU ကနေပရတင်ခွဲထွက်ရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။
ဒီဘနခင်းအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပဲဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ324049တို့အပြင်လိုင်းဒိုမီတာလိုင်းလံမီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာစာရတွေအပြင
်အကောင်းဆုံးကတော့ညှင်းလေးတွေအများကြီးပါတယ်မျက်တွေစိုက်တာအကောင်းဆုံးပေါ့နော်ပါဘူးမှမရှိဘူးဆိုရင်တော့မျက်ကိုဆိုက်ဖို့အကောင်းဆုံးပဲမျက်ဆိုင်တာ
ဒါတော့သိပ္ပံနဲ့နီးပညာကဏ္ဍမှာတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအမျိုးသမီးကဏ္ဍကိုလည်းနားဆင်ရအောင်စီစဉ်ထားပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတင်ပြချက်ကိုကောက်နှုတ်တင်ပြပေးပါမယ်မြန်မာနိုင်ငံအတွက်ကြေကွဲဖို့ရာနေ့တနေ့ဆိုပြီးတော့ရေးသားထားတဲ့ Editor အဘောဆောင်းမားကိုဒီ Japan Times သတင်းစာမှာရေးသားထားတာဖတ်ရှုရပါတယ်အစိုးရရဲ့ပြုတ်ဝဲစာရွက်စာရန်းနေတရားမဝင်လက်ဝဲထားရှိမှုနဲ့ရိုက်တာသတင်းဌာနရဲ့မြန်မာပြည်တွင်းသတင်းတောက်နှစ်ယောက်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒါဆိုရင်မြန်မာအစိုးရရဲ့အာအာသိမှုကောင်းလောက်တဲ့မတော်မတရားတလွဲအာဏာအသုံးချမှုပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတကယ်တမ်းအာဏာအရှိဆုံးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရပေါ်အတိုက်ခံလုပ်သူတွေကိုအရေးယူအပြစ်ပေးသလိုမျိုးမတရားသဖြင့်တရားစီရင်တာမတိရအောင်စောင့်နေတဲ့လုပ်ရကလည်းလက်မခံနိုင်မှုဖြစ်နေပါတယ်။သူတို့ဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ဆိုနေကြတဲ့လူနည်းစုမွတ်စလင်ရိုဟင်ဂျာတွေအပေါ်မတရားသဖြင့်တမ်းပီကနေထွက်ပြေးကုန်အောင်ပြုလုပ်တဲ့ဖြစ်ရပ်ကိုစုံစမ်းဖော်ထုတ်တဲ့နီလန်းနဲ့သတင်းစုဆောင်ပေးပို့ဖို့ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာအမျိုးသား10ယောက်ကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းကိုဖော်ပြဖို့အတွက်အတည်ပြုချက်ယူဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။နောက်ပိုင်းမှာဒီဖြစ်စဉ်ဟာအမှန်တကယ်ဖြစ်ပွားခဲ့တာဖြစ်ပြီးတရားလိုတက်တည်ရဲတပ်ဖွဲ့ဝင်တဦးကတရင်တော်တွေကိုထောင်ကျောက်ဆင်ပြီးဖမ်းဖို့အထက်အရာရှိကသူ့ကိုအမိန်ပေးခဲ့ပါတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်ဝိုင်းပြီးတော့ဝေဖန်ပြစ်တင်ခဲ့ကြပါတယ်။တရင်သမားတွေရဲ့အလို့ရှင်ရိုက်တာတရင်ဌာနရဲ့အက်ဒီတာချုပ်ကတရားစီရင်တဲ့နေ့ဟာမြန်မာနိုင်ငံအတွက်ကြေကွဲဝမ်းနည်းဖွယ်ကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီဖြစ်ရဟာပြီးခဲ့တဲ့လတုန်းက UN လူ့ခွင့်ရေးကောင်စီကဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခါစားမှာလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တဲ့မျိုးတုံးတက်ဖြတ်မှုနဲ့မြန်မာထိပ်ပိုင်းစစ်ကောင်းဆောင်တွေကိုအရေးယူသင့်တယ်ဆိုပြီးတော့မှတ်ချက်ပြုထားခဲ့ပါတယ်။ကုလသမဂ္ဂအထူးရေးမှူးချုပ်ဂူတာရက်စ်ကိုယ်တိုင်ကလည်းဒီတွေ့ရှိချက်ကိုအလေးထားစဉ်းစားသင့်တယ်ဆိုပြီးတော့ပြောခဲ့တာပါ။မြန်မာအစိုးရကတော့ဒီဖြစ်ရပ်တွေတကယ်မဖြစ်ခဲ့ပါဘူးလို့ပြောဆိုသလိုဒီဆွဆွဲချက်တွေဟာမမှန်ကန်ပါဘူးလို့ညှင်းဆိုလိုက်ပြီးလွတ်လပ်တဲ့ကော်မရှင်တစ်တရဖွဲ့စည်းပြီးတော့အစည်းအဝေးခန်းစားတစ်စောင်းကိုတစ်နှစ်အတွင်းတင်ပြပါမယ်ဆိုပြီးတော့ပြောခဲ့ပါတယ်။အခုချိန်မြန်မာနိုင်ငံမှာမွတ်စလင်စန့်ကျင်ခန်းစားချက်တွေကလည်းအလွန်များပြားနေပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်အပေါ်မှာကိုရဲခတ်မှုရှိနေတာပါ။တချို့ပြောကြတာကတော့သူမအနေနဲ့ငြိမ်နေမှဖြစ်မဲ့အနေအထားမျိုးကိုရောက်နေတယ်။မြန်မာနိုင်ငံမှာနိုင်ငံရဲ့အာဏာကိုစစ်တပ်ကပုံမရရှိထားတာဖြစ်တယ်လို့ဆိုကြပါတယ်။ဒီအခြေအနေသာမှန်မယ်ဆိုရင်ဂျပန်နိုင်ငံနဲ့တခြားသူ့လူခံယူချက်တူတဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာဒဏ်လူညီမျှမှုနဲ့တရားမျှတမှုရှိစေဖို့အတွက်ပြောဆိုပေးကြဖို့လိုအပ်နေပြီလို့ရေးသားထားပါတယ်ခင်ဗျာ။ VOA ရစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။ American Indian အတုံးတုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာပါ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကားပိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဖို့တစ်ပိုက်မှာလိုက်ရိုက်တယ်လို့ အတိတ်ပဲယူနိုင်ပါတယ်ဒီနေရာမှာ about အစားအတိတ်ပဲဆင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါတယ်နောက်ကြောင်းရာစဝင်လေးကိုအရင်ရှင်းပြပြစီငှက်ပြည့်ငှက်ဖမ်းထွက်ရမှာခြုံထဲဝင်ပုတ်နေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေဝိုင်းတော၆ရာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်။ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ဘဲအရင်အပြင်ဘက်ကနေဝိုင်းခြောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ဘဲဝေကဝိုက်ခါရှောင်းကလုတဲ့သဘောဖြစ်ပါလေ။အဒီဘယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါ။အထူးသဖြင့်တော့ကျမတို့မြန်မာရင်ချင်းမူရအာနာလို့တဲ့တဲ့ပြောမထွက်တာလည်းဖြစ်နိုင်ပါလေ။ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ။ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Why don't you just come out and say what you want to say?Stop beating about the bush.
ပြောချင်တာကိုတည်တယ်မပြောဘူး။ဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Beat about the bush.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဘယ်နဲ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အမျိုးသမီးခန္ဓာကိုရင်ဆက်ပြီးပါတော့မယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာမြန်မာနိုင်ငံဘက်ကအမျိုးသမီးတွေရောက်ရှိလာကြပြီးတော့ရောင်းစားခံကြရတာ၊အိမ်တွင်အကြမ်းဖက်မှုပြုလုပ်ခံရတာ၊လိင်မဲဆိုင်ရာအကြမ်းဖက်ခံရတာတွေအတွက်အကူအညီပေးဖို့ Women Crisis Center အမျိုးသမီးများအရေးပေါ်ဂေဟာဖွင့်လှစ်ထားပါဗျ။အဲ့ဒီအရေးပေါ်ဂေဟာမှာအကူအညီလိုလို့ရှိရင်ဘလို့အကူအညီတွေပေးနေပါသလဲဆိုတာကိုအမျိုးသမီးဂေဟာရဲ့တာဝန်ခံမတ်ကြီးကြီးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
အခုထိုင်းမြန်မာနယ်စပ်မှာပေါ့နော်အကြီးဝင်းတို့ဒီမဲဆောက်ဘက်မှာမြန်မာနိုင်ငံဘက်ကနေပြောမှာနော်အမျိုးသမီးလေးတွေလူကုန်ကူခံရမှုအခြေအနေက
ကိုကလောလောဆယ်ဆယ်ရတော့လူကုန်ကူမှုတွေကတော့ဟိုရှိနေကြတာပဲပေါ့နော်သူကရှိနေကြတယ်ဆိုတာကတော့သူတို့ဆက်တယ်မှာလူကုန်ကူရဲ့ခံစားနေရတာမဟုတ်ဘောသူတို့ကတော့ကယ်ရီကိုပတ်စံပေးပြီးလာတယ်ပွဲစားတွေနဲ့သွားတယ်သွားလို့ရှိခွေးကကယ်ရီတင်ပေးတဲ့နေရာမှာအလုံးဝင်ကြတယ်အဲ့လိုခါတွေကတော့နေတိုင်းရှိနေတာဒါပေမဲ့ပိတ်ဆုံးမှသူတို့ကအလုံးခါတွေမရတော့မှပြီးသွားလို့ရှိရှိအလုံးရှင်ကအလုံးသေးသေးဖြစ်တော့မှသူတို့ပွဲစားတွေကရောင်းသွားသွားမှအဲ့လိုမှသူတို့ကသိကြတာလေရောင်းသွားဖြစ်ကြတော့အဲ့လိုပါပဲအဲ့ဒါကတော့အများကြီးရှိနေတာအဲကြောင့်မို့သူကဘယ်လိုလုပ်ထားလဲဆိုတော့တော့ဒီလိုစင်တာရှိတာပေါ့အဲ့ဒီမှာဆိုလို့ရှိရင်အဲ့လိုမျိုးပေါ့နော်အဲရောင်းစားခံလို့ပဲဖြစ်ဖြစ်ဝယ်စားတွေကအကြံဖတ်ခံလို့ပဲဖြစ်ဖြစ်နောက်ပြကြလို့ရှိလို့ရှိရင်သူတို့ဟောဟိုဆက်ရုံမှာပေါ့နော်ကျက်တနာရီတစ်ခုခုလို့ပဲဖြစ်ဖြစ်အလုံးရှင်ကအလုံးခါတွေမပေးလို့ပဲဖြစ်ဖြစ်မတရားခိုင်းစေလို့ဖြစ်ဖြစ်ပေါ့ဆက်သွယ်ဖို့ဆိုပြီးတော့ဒီဖုန်းနံပါတ်တွေကိုပြန်ပြီးတော့သူတို့ပေးထားတာပေါ့နော်အဲ့ဒါလည်းအခုကျွန်တော်ဆက်သွယ်လာတာပေါ့
အများဖြင့်တည်တာသူတပြင်းဒီတိုင်းသားပင်ကလေးငယ်ဒီပေါ့နော်လိန်လုံကမှလုတ်ကင်မှုပေါ့နော်ရောင်းစားခံရတဲ့အမျိုးသမီးတွေရဲ့ဒီနေ့ရီဝင်းတို့ရှိရောက်လာတာတွေရောရှိတာကုညီတောင်းတာတွေရောရှိလား
အများသောအဖြစ်ကအဲ့ဒီလူသမီးလေးတွေကအဲ့ဒီလေလုံငယ်ရုံတွေမှာရှိနေတယ်သမီးတွေတော့ကြောက်ကြတာလို့သူတို့တွေ့တယ်ဘယ်တဲ့ခါမှသူတို့တွေကသူကောင်းနေတဲ့အချိန်ကြာလို့ရှိတော့သူကအခုကြီးမတောင်းဒါပေမဲ့သူတို့လာချင်တယ်ဒီနေ့သူတို့လည်းလဲတယ်လက်ရှိတယ်အဲ့လောက်ပဲဒါပေမဲ့သူတို့ဒီမှာသွားတဲ့ခါမှာသူတို့အခက်ခဲတွေပြောကြတဲ့ဒါရီရှိတယ်ပေါ့ကျွန်တော်အခုကြီးဆိုအချိန်ကြီးပြောပါဆိုတော့သူတို့ကတော့အခုလည်းတော့ဆရာသူကကောင်းတဲ့ခါကျတော့အဲ့လိုမျိုးတွေမပြောဘူးပေါ့နော်ဒါပေမဲ့သူတို့နည်းနည်းပေါ့ကျမ်းမာရေးမကောင်းလာဘူးပေါ့အဆအခက်ခဲလေးရှိလာပြီးပေါ့ဆေးဆွဲတာတို့လိုမျိုးအဲ့လိုမျိုးဆိုလို့ရှိရင်လှုပ်ရှင်တွေကမထားတော့ဘူးဆိုလို့ရှိရင်တော့အဲ့ဒီဟာဆက်သွယ်လာတယ်အခုကျွန်တော်တို့ဒီကိုကျမ်းမာရေးကိဟာမှာဆိုလို့ရှိလို့ရှိရင်ကျမ်းမာရေးမကောင်းလို့ကျောင်းကလက်နေတဲ့ခီးမလေးတွေပေါ့နော်အဲ့ဒါမျိုးတွေရှိတယ်သူကများသောအားဖြင့်ကသူတို့တွေကယောဂတွေကတွေပေါ်သွားတယ်ပေါ့ဥပမာပေါ့ဟိုကာလာသာယောဂတို့လိုမျိုးအချက်ကြီးတို့ပေါ်လာမျိုးဆိုလို့ရှိရင်သူတို့တွေယုံများပထားတော့တဲ့ခါကျတော့သူတို့တွေကအဲ့ဒီပြန်ပို့ကြတော့လေဒုက္ခရောက်တယ်ပေါ့ ပြောလို့ရှိလို့ရှိရင်တနည်းအားမအလုပ်လုပ်မှုဆိုတော့တို့အဆင်မပြေဘူးလေအဲ့ဒါဆိုလို့ရှိရင်တို့ကဆက်တယ်လာတယ်ဒီဟာမှာပေါ့ခဏနေမယ်ပေါ့ပြောလို့ရှိရင်ဒီမှာစီးရီးပါတွေပေါ့အဆီဇင်ပေးပေါ့တော့အဲ့လိုမျိုးလုပ်ပေးတာမျိုးကြီးရှိတယ
်အဲ့ဒါပြီးတော့တို့နောက်ချီလာပါလေတော့
ဆက်တော့လည်းအဲမှာရေတို့ပြန်ကောင်းသွားတယ်တို့ပုံမှန်လို့ပြန်ဖြစ်သွားတယ်တို့ဘယ်လိုပြောလဲဆိုတော့ဖြစ်သွားလို့ရှိရင်တို့ထံမျိုးတွေထပ်ပြီးတော့ဟောဖြစ်တော့ဘောနော်အခြေပိုင်ပြန်သွားကြတာမျိုးလည်းရှိတယ်ဖြစ်တော့လည်းခေဟာမှာအဲ့လိုမျိုးနေနေတာမျိုးကြီးရှိတယ်
ဒါမဲ့လို့လေဒီတိုင်းနေသွားလို့ရမှာသူတို့ဝင်းရီတို့သူတို့ရှေ့ရီတို့ကတော့သူတို့ကြည့်အောင်ပါပေါ့
ဒီဟာဒီမှာကတော့သူတို့အတော့ဝင်ဝန်းချောင်းဟာတွေပေါ့နော်သူတို့တင်ပေးတာမျိုးတွေရှိတယ်ဆက်ထုတ်ပညာတို့ပြီးတော့လက်မှုပညာတို့ပေါ့နော်များသောအားဖြင့်ကတော့သူတို့တွေကဆက်နေပိုင်တင်ပြီးသွားလို့ရှိရင်သူဆက်ယုံလေးပြန်ဝင်ငကားတွေပါတယ်တက်အဲ့လိုဟာမျိုးတွေသူတို့ရှိတယ်ပေါ့နော်အဲ့လိုမျိုးတွေသူတို့လုပ်ကြတယ
်အဲ့ဒီမှာရီဝင်းတို့ကအမျိုးသမီးကြီးဟာဖွင့်ထားတာလားလား
အမျိုးသမီးကြီးဟာနှစ်ခုရှိသေးတယ်အဲ့ဒီ green house ဆိုတဲ့အမျိုးသမီးကြီးဟာရဲ့ဒီ health care house ဆိုတဲ့ HIV အမျိုးသမီးနဲ့ကလေးတွေထားတဲ့ကြီးဟာရဲ့အဲ့နှစ်ခုရှိတယ်အဲ့ဒီ green house မှာကြတော့ဒီ women crisis center women crisis center မှာကြတော့ဒုက္ခရောက်နေတဲ့အမျိုးသမီးမျိုးစုံထားတာပေါ့ဟိုအကြံပတ်ခံရတဲ့အမျိုးသမီးတွေရှိတယ်အရင်းကြံပတ်ခံရတဲ့အမျိုးသမီးတွေရှိတယ်ကိုယ်ဆောင်မျိုးသမီးတွေရှိတယ်ပေါ့နော် women crisis center မှာတော့ဒီ health care house ဆိုတဲ့ center မှာတော့ HIV နဲ့ပတ်သက်တဲ့အမျိုးသမီးနဲ့ကလေးတွေထားရတယ်ပေါ့နော
်အဲဆိုအဲ့ဒီအမျိုးသမီး crisis center မှာအဲ့ဒီအမျိုးသမ
ီး women crisis center မှာကြတော့ဒီအကျန်းဖတ်ခံရတဲ့အမျိုးသမီးတွေထားရတယ်ပြောရလို့ရှိလို့ရှိရင်အရင်းကျန်းဖတ်မှုခံရတဲ့အမျိုးသမီးတွေထားရတယ်အကျန်းတော့လိမ်ပိုင်းဆိုင်ရာအကျန်းဖတ်ခံရတဲ့အမျိုးသမီးတွေပေါ့နောက်ပြီးတော့အခုအလုံးနဲ့လုံရင်းနဲ့အဲ့ဒီရောင်းစားခံရတယ်သူအင်ဂျင်နီယာဆက်သွယ်လာတယ်အဲ့ဒီအမျိုးသမီးတွေပေါ့အဲ့လိုခိတ္တနားခုံပဲပေါ့နော်အဲ့လိုအမျိုးသမီးမျိုးတွေထားတယ်နောက်ပြီးကြလို့ရှိရင်ဒီကိုယ်ကောင်မျိုးသမီးတွေပေါ့ယောက်ျားတွေကဖြစ်သွားတယ်ပေါ့နော်သူတို့ကလေးတွေပါလို့မွေးဖို့အတွက်အခက်ခဲဒုက္ခရောက်နေတယ်ပေါ့အဲ့လိုမျိုးသမီးမျိုးတွေ Women Crisis Center မှာရှိနေထားတယ်ပေါ့
အဲ့ဆိုအခုမျိုးသမီးတွေဘယ်နှယောက်လောက်ရှိနေလဲအဲ့ဒီမျိုးဒုက္ခရောက
်မျိုးသမီးတွေကထပ်လိုက်ဝင်လိုက်ပေါ့နော်ဆွေဆွေ3-4လနေသွားတယ်ဒီလိုလို70ရတော့78လောက်ရှိတယ်မျိုးသမီးအဲ့ဒီဟို Women Crisis Center မှာပေါ့အ
ဲ့လိုဒီကြီးဟာမှလာပြီးတော့ဒီအားကိုတဲ့မျိုးသမီးတွေကိုရည်ဝင်းကဘယ်လိုတို့ထောင်ပြီးလဲ
နော်အဲ့ဒီခေဟာမှာကအမျိုးသမီးဝန်ထမ်း၃ယောက်ရှိတယ်။တို့ခေဟာတာဝန်ခံ၁ယောက်ရယ်သူတို့တွေကိုအငြင်းတိုင်းကြည့်နေတဲ့အမျိုးသမီး၁ယောက်ရယ်။နောက်ပြီးတော့လို့ရှိလို့ရှိရင်အဲ့ဒီမှာသူတို့တွေလာတဲ့အမျိုးသမီးတွေကိုအသက်မွေးဝမ်းကြောင်းပညာတွေသင်ပေးတဲ့ဝန်ထမ်း၁ယောက်ရယ်၃ယောက်ရှိတယ်ပေါ့။တို့အထူးကတော့သူတို့ကတော့ဟိုစိတ်ပိုင်းဆိုင်ရာစေတနာတွေပေါ့နော်အဲ့ဒါတွေသူတို့မှရှိကြတယ်ပေါ့။အဲ့ဒီဟာတွေကိုသူတို့တွေကိုပေါ့နော်ဟိုရှင်းသိစေလေးအကြံပေးတာတို့သူရဲ့စာဝန်နေရေးတွေပေါ့နော်အစီအစဉ်ကိုလုပ်ပေးတာတို့နောက်သူတွေကအငြင်းတိုင်းစေုံစည်းကမ်းတွေတွားရတယ်ပေါ့နော်။တွားလို့ရှိရင်သူတို့ကျမရဲ့ဆောက်ရှောက်မှုတွေပေးတာတွေရှိတယ်။အချို့မျိုးသမီးတွေကလာလို့ရှိရင်သူတို့ကမလုပ်ချင်လဲဆိုတော့သူတို့ရဲ့တည်တနာလေးမှာဥပဒေနဲ့ရင်ဆိုင်ခြင်းနဲ့ပေါ့ legal နဲ့ပတ်သက်ပြီးသူတို့လုပ်ချင်လဲဆိုလို့ရှိရင်အဲဒီဥပဒေနဲ့ပတ်သက်တဲ့ရှင်းနေတဲ့ဓာတ်တွေနဲ့ဆက်သွယ်ပြီးတော့ပေါ့နော်သူတို့အမှုတွေဓာတ်တွေနဲ့ကူညီပေးတဲ့နောက်ပြီးတော့ဒီချို့မျိုးသမီးတွေကြတော့လေသူကသူ့ဘာသူရက်တိချင်တာပေါ့နော်ရက်တိချင်တယ်သူရဲ့စိတ်တွေလည်းသူကပြောင်းဆိုလို့ရှိရင်ဟိုအများသားပြည့်နေဝန်တန်းတော့အမှသူတို့အတွက်လက်မှုပညာလေးတွေစက်ချုပ်ပညာလေးတွေသူလုပ်ချင်တဲ့ဟာလေးတွေပေါ့အဲ့ဒါလေးကိုတင်ပေးတာပေါ့ဒါပေမဲ့အဲ့ဒီမှာနည်းနည်းတစ်နှစ်နှစ်နှစ်ကြာအမှုတွေပါလဲပြီးပြီးပေါ့ပြီးပြီးသွားပြီဆိုလို့ရှိရင်သူကသူရဲ့မိသားစုကိုပြန်ကျင်တယ်ပေါ့မိမကြီးစီပြန်ကျင်တယ်ဆိုလို့ရှိရင်ဒီမဲဆောက်ထဲမှာရှိတဲ့တခြားဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့ပေါ့နော်ဟိုမိမကြီးမှရှိတဲ့ဖော်မောကျောင်းနဲ့လည်းချိတ်တယ်ပြီးသွားလို့ရှိရင်ထိုင်းရဖော်မောကျောင်းနဲ့လည်းဒီခုခုလုံးကြီးပေါ့အဲ့ဒါနဲ့လည်းချိတ်ပြီးတော့မြန်မာပြည်မှာရှိတဲ့သူရဲ့မိသားစုကိုပြန်ပို့ပေးရလဲလုပ်ပေးတယ်
။ဆိုအများဖြင့်ဟာဘယ်လိုမျိုးအမျိုးသမီးတွေဒုက္ခရောက်ပြီးလာကြလဲ
။အများအားဖြင့်ကသူတို့ကအိမ်ရင်းကျန်းဖတ်မှုတွေများတယ်။လိင်ပိုင်းဆိုင်ရာကျန်းဖတ်မှုတွေများတယ်။သူတို့ပတ်ဝန်းကျင်ရတို့ပြီးလို့ရှိရင်ဒီသူတို့ရဲ့အိမ်ရင်းနာချင်းတွေရတို့အဲ့လိုမျိုးဟာမျိုးတွေပေါ့နော်။အဲ့ဒီကြေကနာတွေကအခုပိုများတယ
်။အဲ့လိုအိမ်တွင်းအကျန်းဖတ်မှုတွေနဲ့ပတ်သက်ပြီးတော့ရောက်လာတဲ့အပြုသမီးတွေရောရည်ဝင်းတို့ကဘလို့အကူအညီပေးလဲ
အရင်ကျန်းဖတ်မှုတွေပတ်သက်နေရတဲ့အပြုသမီးတွေကသူကတစ်ခါကျလို့သူကရောက်လာတဲ့အခါကျလို့ရှိရင်သူကရက်စာနဲ့ကြွားမယ်ကွဲမယ်ပေါ့နော်ဟိုပြုလို့ရှိနေတဲ့ဒဏ်ရာတွေပေါ့သူတို့ကဒဏ်ရာတွေရှိတဲ့အချိန်မှာတော့အာစိတ်ကူတာပေးတယ်သူရဲ့စိတ်ကိုပေါ့နော်အေးဆုံးကြီးပေါ့ဟိုပြန်ပြီးတော့ညင်အောင်ထားပေးရတာပေါ့အဲသူကလာတဲ့အချိန်ကတော့ကွဲမယ်ဆက်မယ်ပဲတယောက်ကြောင်မပေါင်းချင်ဘူးပဲဒါပေမဲ့မြန်မာအပြုသမီးတွေကများသောအားဖြင့်ကတစ်လနှစ်လောက်နေစိတ်ကပြေသွားကြပြန်ရောအဲ့လိုမျိုးတွေပေါ့အဲ့တော့တုံးလေးကသူကအဓိကခိတ္တနားခိုတာပေါ့တုံးလုံးစိတ်လေးဟိုကဖြစ်သွားတုံးလေးလောက်နေလို့ရှိရင်သူကအင်ပြန်ွားကြပြန်အောင်အဲ့လိုမျိုးဒါပေမဲ့အဲ့ဒီမှာအချို့မျိုးသမီးကတော့ရှိပါတယ်သူကလုံးဝကိုကွာပလိုက်တာဒါပေမဲ့ကွာတယ်ဆိုလို့ရှိရင်ဥပဒေနဲ့ရင်ဆိုင်ဆိုတော့ကြာတာပေါ့နော်ဟိုခါကြရင်လည်းတစ်နှစ်ခွဲအဲ့လောက်ဆိုကြာတာပေါ့ဒါပေမဲ့သူကအဲ့ဒါစိတ်ရှည်လာပေါ့စောက်မယ်ဆိုလို့ရှိရင်ကွဲကွာတယ်ဒီလောက်တာပေါ့နော်အကယ်၍မစောက်နိုင်ဘူးဆိုလို့ရှိရင်တော့သူပြန်ရတယ်တုံးလေးကအဲများသောအဖြစ်ကကြတော့သူရဲ့ခန္ဓာဝိုင်းမှုတည်တယ်သူတို့ရဲ့စိတ်အဆင်ပြေတဲ့အချိန်ထိသူတို့ရဲ့ကလေးတွေအဆင်ပြေတဲ့အချိန်ထိသူတို့နေအဲ့လိုမျိုးလေးလုပ်ပေးနေတာရှိရဲ
။ဟိုလိမ်ပိုင်းဆိုင်ရာအကျန်းဖက်ခံရတဲ့အမျိုးသမီးတွေရောဘယ်လိုရောက်လာကြလဲ? ရည်ဝင်းလို့ရှိဘူ
း။မိန်းမဆိုင်ရာကြက်ဖက်ခံတဲ့အမျိုးသမီးတွေကများသောအဖြစ်ကသူတို့တွေရက်ွက်တွေမှာကျန်းမာရေးပြင်ပလို့တဲ့အခါမှာရက်ွက်တွေကဆက်သွယ်လာတာလည်းရှိတယ်။နောက်တစ်ခုကမေတော်စေကမ်းမှာသူတို့လက်ပြောရည်လည်းရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်မေတော်စေကမ်းနဲ့စောင်းဆက်သွယ်ပေါ့ဆက်သွယ်လို့ရှိရင်ဒါပေမဲ့ဒီမန်းဆိုင်ရာနဲ့ပတ်သက်တဲ့ဟာကြောင့်မှုရိပိုင်လုပ်မယ်ဆိုလို့ရှိရင်တော့ကျန်းမာရေးစစ်စစ်ကြေးပြင်ပလို့ရတယ်ဆိုတော့သူတို့ကမေတော်စေကမ်းတို့လက်ဆောင်စေယုံကြီးတို့ဟိုခြားဖွဲ့စီနဲ့ပေါင်းမျိုးတစ်ခုရှင်းကြတာပေါ့နော်။အဲသူတို့ကကြတော့အဓိကကတော့ဒီမေတော်စေကမ်းကိုကျွန်တော်တို့အရင်ပုတ်ပေးတယ်အဲ့ဒီကစစ်စစ်ချက်တွေမဲဆောက်စေုံကျစစ်စစ်ချက်တွေယူပြီးမှဥပဒေတိုင်းရေလုတ်ပြီးတာပေါ့လုတ်ပြီးပြီးတော့သူတို့ခေဟာမှာနေပြီးတော့အခုရေချင်းဆိုင်ပေါ့
လူကုန်ကူးခံရတဲ့အမျိုးသမီးတွေကြတော့
လူကုန်ကူးခံရတဲ့များသောများသောအဖြစ်ကလေဟိုမဲအဲ့ဒီသူတို့ရောက်လာတဲ့ဟာတွေကလေအဲ့ဒီရက်ွက်တွေပါကြီးတွားလို့ရှိလို့ရှိရင်တင်တန်းတွေပါကြီးလိုက်ပေးတဲ့ခါကြလို့ရှိရင်ရက်ွက်တွေမှာကသူတို့ပြောပြကြတာပေါ့သူတို့ကဒီလိုဖြစ်တယ်သူတို့မားဖင်မပြောကြဘူးသူတို့ပြီးမှအဲ့တင်တန်းတွေပါကြီးပြီးနေအဲ့ဒီခေါင်းစဉ်တွေပြောတာမျိုးတွေမျိုးဖြစ်တယ်လည်းမျိုးတွေဖြစ်တယ်ပေါ့နော်အဲ့လိုမျိုးသူတို့ပြောပြကြတယ်သူတို့အဲ့လိုမျိုးဖြစ်နေတယ်ပေါ့သူတို့ဘယ်လိုကူညီပေးပါပေါ့အဲ့လိုမျိုးတွေပေါ့အဲ့ဒီကြလို့ရှိလို့ရှိရင်အဲ့ဒီဖြစ်နေတဲ့လူတွေရဲ့တငယ်ချင်းတွေနဲ့ဆက်သွယ်ပြီးတော့တငယ်ချင်းတွေအဲ့ဒီမှာရှိနေပါတယ်အဲ့လိုမျိုးကယ်ရီယာလုပ်ထားပါတယ်ပေါ့ဆိုတဲ့ခါကြလို့ရှိရင်အာသူတို့နဲ့ဆက်သွယ်ပေါ့ဆက်သွယ်ပြီးတော့အဲ့လိုမျိုးတွေပြန်ပြီးကူညီရတာမျိုးတွေ
အဲ့တော့ Women Crisis Center ကိုအရေးပေါ်အကူအညီတောင်းချင်ရင်ဘယ်လိုဆက်သွယ်ရမလဲ
အရေးပေါ်ဆက်မယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒီမှာဖုန်းနံပါတ်ပေါ့နော်3965639339အဲ့ဒီဖုန်းနံပါတ်ကိုလည်းဆက်သွယ်လို့ရတယ်။နောက်တစ်ခုကဒီမတ်တင်တင်ဆိုတဲ့ဖုန်းနံပါတ်ပေါ့နော်။သူကတော့အဲ့ဒီရဲ့တာဝန်ခံပေါ့။သူကတော့အဲ့ဒီခေတ်မှာအများတိုင်းရှိတယ်။3946206649အဲ့ဒီဖုန်းနံပါတ်ကိုလည်းအချိန်ကြီးဆက်သွယ်လို့ရတယ်။
ဟုတ်ကဲ့။ဆက်သွယ်ရင်ရည်ဝင်းတို့ဘက်ကလည်းပြန်ပြီးတော့ဆက်သွယ်တာပေါ့
။ဟုတ်ကဲ့။အများတိုင်းဆက်သွယ်တယ်။ဟုတ်ခေါ်လာတဲ့အဲ့ဒီမျိုးသူတို့ပြဿနာပေါ့နော်။ပြဿနာပေါ်မှာကြည့်ပြီးတော့အကုန်လုံးသူလိုက်လုပ်ပြီး
'Cause it only serves to make me more determined to achieve my final goal.
ဘလလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ရည်ကြီးမှုတန်းဆွဆွဝါဝါခံရလေရှိတယ်မြန်မာနိုင်ငံအတွက်တဘာဝဝင်းကျင်ထိမ့်သိမ့်မှုလှုပ်ဆောင်ရမှာအရေးပါတဲ့ R3 ခုတဲကပထမဆုံး R ဖြစ်တဲ့ Rain Water Harvesting လို့ခေါ်တဲ့မိုးရေကိုရအောင်ယူပြီးဘလို့ထိမ့်ချုပ်နိုင်လဲဆိုတာဒီတစ်ပတ်မှာပြောပြပါရစေ။မိုးရွာသွန်းချိန်မှာရတဲ့မိုးရေကနေလူတွေကိုအန္တရာယ်ပြုနိုင်တဲ့အနေအထားမရောက်ခင်မှာပဲသူ့ကိုဘလို့ထိမ့်ချုပ်နိုင်မယ်ဆိုတာကိုစတင်စဉ်းစားရမှာဖြစ်ပြီးဒီနီလမ်းမှာအပိုင်းနှစ်ပိုင်းရှိတယ်လို့ထိန်းသိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ကပြောပါတယ
်။ Rain water harvesting ဆိုမိုးရေကိုရအောင်မိုးရေကိုထိန်းချုပ်ပေးရမှာပေါ့နော်။အဲ့လက်သက်ပါအဲ့ဒါနှစ်မျိုးရှိတယ်ပေါ့နှစ်ပိုင်းရှိတယ်။ပထမပိုင်းကတော့မြေကြီးမြေပြင်ကိုပြင်တာပေါ့နော်။မြေကြီးကိုပြင်မယ်ဒုတိယနေ့ကတော့လက်ပင်လေးစတယ်ပေါ့နော်။ဆိုတော့မြေကြီးမြေပြင်ကိုဘာကြောင့်ပြင်ရလဲဆိုတော့ကျွန်တော်ကအခုကဒီတစ်ပင်လေးလည်းမရှိဘူး။အပေါ်ဘက်မှာကျတဲ့မိုးရေကအသားကြီးမရှိတော့နဲ့အောက်ထည့်ကိုဆင်းလာတယ်။ဆင်းလာတော့မပတ်တိကသူ့ရဲ့ရေတီးလုံးရတယ်တိုက်စားမှုကများတယ်။နံပါတ်နှစ်ကသူကအပေါ်ကျတဲ့မိုးရေကချက်ချင်းအောက်ကိုရောက်လာတဲ့အချိန်မှာမြေပြင်ကိုဖြတ်သားရတဲ့အချိန်ကမရှိတော့ဘူး။အဲမြေပြင်ကိုဖြတ်သားတဲ့အချိန်တိုးတဲ့အတွက်မြေကြီးတွေကလည်းသူစိတ်ဝင်နိုင်ဘူး။အဲမြေရောက်ရလည်းရောက်ရလည်းအခွင့်အရေးကနည်းပါပေါ့နော်။အဲ့တော့သူ့ကိုနေအောင်လုပ်ရမယ်အလေးစိတ်ပေါ်မှာကြာကြာနေအောင်လုပ်ရမယ်ဆိုရင်မြေကြီးမှာသူ့ကိုတက်သားစီလုပ်ပြရမယ်အဓိကကတော့ဖလီကားတက်သူဟာမျိုးတွေလုပ်ပြရအောင်ပေါ့နော်ဆိုတော့ဖလီကားတက်သူတချင်တဲ့ရှင်သူကသွားရတဲ့အတွက်ရေတိလုံးကလည်းနေသွားမယ်ရေစိတ်ပေါ်နဲ့တိုက်စားမှုကနေသွားမယ်မြေကြီးပေါ်မှာကြာကြာနေရတဲ့အတွက်မြေကြီးတွေကိုလည်းစိတ်ဝင်မှုအခြေပုံရမှာပေါ့နော်တကယ်လို့ကဖလီကားတက်တွေမလုပ်နိုင်ဘူးဆိုရင်ကျွန်တော်ကမြောင်းတွေပေါ်ပေးရမယ်ဒါအင်္ဂလိပ်လိုဆွေးလို့ခေါ်တာပေါ့နော်အဲဆွေးကတော့ဒီမြောင်းတွေတူးပေးမယ်ရောက်တဲ့တူးလို့ရှိရင်မြောင်မြောင်မြာရေးပြင်းရေးကြီးပြင်းတူးရမယ်အဲ့တော့ကြာလာတဲ့မိုးရေကဒီမြောင်နေတဲ့ဝင်မဲ့တစ်ဆင့်ချင်းတစ်ဆင့်ချင်းသူကစီးသွားမယ်နေသွားမယ်နောက်တစ်ခါပါလာတဲ့ပဲတွေလည်းမြောင်ထဲမှာသူကခြားထားနေပြီးမှဖြည်းဖြည်းချင်းဆင်းသွားမယ်အဲ့မြောင်နေတဲ့မှာနေတဲ့အတွက်သူကမြေကြီးတွေကိုလည်းပို့ပြီးတော့ဆင့်ဝင်ဖို့အချိန်ကိုရတဲ့အတွက်မြောင်ရည်လည်းပို့တိုးလာပါပေါ့နော်မြောင်နေပြင်းကျွန်တော်ကကန်နေလို့ရမယ်ရေစုဖို့အတွက်နောက်တစ်ခါချောင်းကြောက်လို့ခေါ်တဲ့ဒီမိုးရေကမှရေကြီးတဲ့ချောင်းတွေပေါ့နော်အဲချောင်းတွေမှာလည်းအရှင်းဆုံးတမန်ကြီးတွေတော့ပေါ့နော်ဒါတွေတော့အင်္ဂလိပ်လို sand dam ဒါမျိုး check dam လို့ခေါ်တယ်ပေါ့နော်ပေသားတမန်လုံးသားတမန်လို့ခေါ်တယ်ပေါ့အဲ့ဒါလေးတွေအများကြီးလုပ်အောင်ဆိုတော့လုပ်တဲ့အတွက်သူတို့ကအဲ့ထဲမှာရေစုပြီးတော့ပါလာတဲ့တွေကိုတမန်တွေတောက်မှာထားပြီးခဲ့တယ် ့ဒီကပဲအောက်ကိုဆီးသွားတယ်။နောက်ပြီးတော့ရေဝင်နေတဲ့အတွက်မြေကြီးတွေကလည်းစိတ်ဝင်တယ်။မြေရောက်ရေကိုတိုးသွားတယ်ပေါ့နော်
။ကိုနေထိုင်ရာဝန်းကျင်ကမြေကိုပြင်ပေးဖို့စဉ်းစားတယ်တလို့မြေလွှာတိုက်စားမှုအမျိုးမျိုးအတွက်ပါကာကွယ်နိုင်ဖို့အတွက်စဉ်းစားရမှာပါ
။ကျွန်တော်တို့မြေမှာဖြစ်နေတာအပေါ်ရန်မြေလွှာတိုက်စားမှုပေါ့နော်။ဒီမိုးရွာနဲ့ကျွန်တော်တို့အပေါ်မှာအကာအကွယ်မရှိလို့ရှိရင်ဖဲတွေကတိုက်စားကြတာပေါ့နော်။ဒါတော့ဘာနဲ့ကြည့်လို့ရမယ်ဆိုကျွန်တော်မိုးရွာပြီးလို့ရှိရင်အုတ်ခဲလေးတွေအောက်မှာစစ်သားကြောင်းလေးတွေပိတ်ကမ်းကျောက်တွေအောက်မှာပဲလေးတွေကျန်နေတယ်။ဒါဆိုရင်ဒါအပေါ်ရမြေလွှာတိုက်စားခံမှုပေါ့နော်။ Sheet erosion ဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်။အခြေပြန်လို့ဖြစ်နေတာဒီပေါ်ရမြေလွှာတိုက်စားတာပေါ့နော်။ဒါကိုထိန်းဖို့ဆိုရင်အကောင်းဆုံးကတော့မြစ်မြင့်လေးတွေအများကြီးပါတဲ့မြက်တွေကိုစိုက်တာအကောင်းဆုံးပေါ့နော်။ဘာဘင်းမမရှိဆိုရင်တော့မြက်ကိုစိုက်ဖို့အကောင်းဆုံးပဲ။မြက်စိုက်တာနဲ့မြေကိုထိန်းထားမယ်။ရေကိုလည်းသူထိန်းထားမယ်။ဒီအတိုက်စားမှုတွေကိုသူကာဝယ်ပြီးရဖြစ်သွားမှာပေါ့နော်။အပေါ်ရမြေလွှာတိုက်စားမှုတွေနောက်တစ်ဆင့်ပို့ပြီးဆိုးတာ real erosion လို့ခေါ်တဲ့မြောင်းပေါက်အောင်တိုက်စားတာမြောင်းလေးတွေပြောင်းတိုက်စားတာပေါ့နော်။မြောင်းလေးရတဲ့တခါပို့ဆိုးလာတာဘာဖြစ်လဲဆိုတော့မြောင်းပေါက်6ပေါက်တိုက်စားရလို့ပြောတဲ့ gallery erosion ပေါ့နော်။ဒါကတော့6ဖြစ်သွားတဲ့အချိန်မှာဘလို့မှစိုက်ပြေးလို့မရဘူးဒီအညီမျိုးတွေပြည့်စည်သွားတာအဲအနေထားပေါ့ဆိုတော့ဒါတွေကာဖို့ကြတော့ခုနကရိုးရိုးညံ့နေစိုက်လို့မရတော့ဘူးအဲ့ကမှကြတော့ကျွန်တော်တို့ကအညစ်အညာရှိတဲ့ဘက်တီပါဆိုတဲ့မြက်တွေစိုက်မှရအောင်ပေါ့နော်ဆိုတော့ဘက်တီပါမြက်ကရေပင်ကြီးတိုင်းအတားလိုက်စိုက်လို့ရှိရင်ကြီးတဲ့အပင်ချင်းအရွက်ချင်းအညစ်ချင်းပူးရှက်သွားပြီးတော့သဘောကမြေလေးတမန်ကိုဖြစ်သွားလဲသူကကြလာတဲ့ရေရောရေရောနှစ်ခုလုံးကိုထိတာပဲအဲ့မှာရေကိုဆူထားတဲ့အတွက်ရေရရလည်းရေကြီးတဲ့ကိုဆင့်ဝင်သွားတယ်ဆိုတော့ဒရီဘာမြက်ကိုပရောဆန်ကစားဆိုင်နေတာအခုအထွတ်ထားတာတွေတော်တော်များများလည်းပါလာပြီအဓိကမြက်ချံကြောင်ဥပိဌာနာတွေရေချောင်းထင်းထင်းရေဌာနာတွေဒီစာကြည့်ဌာနာလမ်းဥပိဌာနာတွေဆိုတော့သူတို့ကိုယ်ကလည်းဒါကိုလက်ပြီးအတုံးချလာကြပြီးတော့ဒီနောက်ဆုံးလောက်တာဆိုရင်ဖလန်းကလေဆေးအစ်စ်မှာဒီဖို့မြေကြီးကိုဒီမြက်တွေစိုက်ပြီးတော့ထိန်းထားတာပေါ့နော်။အဲ့ဒါတော့ချင်းပြည်နယ်မှာချင်းပြည်နယ်ကတော့ရာသီဥကလည်းအများအေးတယ်။မြက်စိုက်ဖို့တော်တော်ခက်တယ်။အဲ့ဒီ project မှာစပြီးတော့စိုက်ချင်ရောစိုက်ပြီးရောမှန်တဲ့အတွက်တော်တော်လေးကိုအကျိုးရှိတာတွေ့ရတာပေါ့နော်
။ဒီလိုမိုးကြီးကိုထိန်းချုပ်ပြီးလက်တွေအတုံးချတာဟာဒေတာရင်းလူနေမှုဘဝကိုပါအပြောင်းလဲဖြစ်သွားစေတာပ
ါဒီအရရစစ်ဆန်းတော်မဟုတ်ဘူးဒီကမ္ဘာမှာဒီ rainwater harvesting ကခြေရက်နဲ့လုပ်နေတယ်ဒီအောင်ပြည်ဆုံးနေရာတစ်ခုကအိန္ဒိယနိုင်ငံပြည်နယ်တစ်ခုမှာပေါ့နော်အဲ့ပြည်နယ်ကငိုးခေါင်တယ်လူသမားတွေကိုကိုတတ်တယ်ပြီးအများဆုံးလည်းဖြစ်တယ်ပေါ့အဲ့ပြည်နယ်မှာဒီ Pani Foundation ဆိုပြီးတော့ရေရှည်အဖွဲ့ကြီးတစ်ခုဖွဲ့ပြီးတော့အမြောင်းတွေလုပ်တယ်ငိုးလည်းကျတော့ရေအများကြီးစုမိပြီးတော့လူသမားတွေအများပြောကြတာပေါ့နော်အချို့လည်းအများကြီးအများဖြစ်တယ်ဒါသူတို့သုံးဖြစ်ရှိပြီးစက်တိုင်းလုပ်တယ်ဖြစ်တယ်ပေါ့နော်အဲ့ကျွန်တော်တို့ကလည်းပြည်တင်ကြီးတွေကိုမဆိုင်နိုင်တဲ့အချိန်မှာညောင်းတွေကိုတူရမယ်အကန်တွေပေါ်ရမယ်အဲ့လိုချောင်းတောက်တွေကိုပိတ်ရမယ်အဲ့ဒီကြီးပြင်မြက်တွေဆိုင်တဲ့နီးနယ်ပါခြေထဲကလုံနိုင်ရင်ကျွန်တော်တို့ကကိုယ်ဒေသမှာကျလာတဲ့ခြေကကိုယ်ဒေသမှာနေရမယ်ဆိုတဲ့အနေထားပေါ့နော်ဒီလိုလည်းကူစီထံပေါ်အောင်လုံနိုင်မှဆက်ပြေးတဲ့အကျိုးရှိမယ်ပေါ့နော်ဒီမိုးရေရတဲ့အချိန်မှာမြေကြီးကဆုတ်ဆုတ်မှုကောင်းလာတယ်ဆုတ်ဆုတ်မှုကောင်းလာလို့ရှိရင်တိတိတိနဲ့ဆိုက်ဖို့လွယ်လာတယ်ဘာမှမဆိုင်ရင်တော့မှပဲဒီထဲမှာလွင့်လာတဲ့ဖိတ်ဆန်လေးတွေလာတဲ့အစီအစီရနေပြီးတော့အပင်တွေပေါက်လာမယ်ပေါ့နော်နောက်တစ်ချက်ကမြေရောက်ရေတိုးလာဖို့လိုတယ်ပေါ့နော်အခုကမြေရောက်ရေကဒီဝင်ဖို့အခွင့်အရေးအများနေတယ်အရင်တော့ကရေကြီးတဲ့ကမြေရောက်ရေလေဘေးကမြင့်တယ်မြင့်တဲ့လေဘေးကနေတယ်လွေကျလို့ရှိရင်ဒီမြေရောက်ရေကမြေထဲကိုပြန်ဝင်သွားတယ်အဲ့တော့လွေမှာလည်းမြစ်တွေကအများအားလူတွေရရှိကြတာပေါ့နော်အခုကမြစ်တန်းကြီးရဲ့နေရာမြင့်လာတယ်မြောက်ရံနှိမ့်သွားတယ်ဆိုတော့မြစ်ထဲကိုမြောက်ရံကိုဖြည့်ပြီးနေရာမရှိတော့ဘူးအဲတော့မြစ်ထဲမှာရည်ရည်ဖြစ်တာအများအားပုံပြီးတော့ clear လေးဆိုးပြီးတော့ဖြစ်လာနေတာပေါ့နော
်ထင်းသိင်း engineer ဦးသိမ်းမော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ
ဒေါက်ကီမြူတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြကြတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နိုင်ဂျီးရီးယားနဲ့အမေရိကန်ပြည်ထောင်စုအကြား2015ခုနှစ်မှာရေးထိုးခဲ့တဲ့ဖွံ့ဖြိုးမှုရည်မှန်းချက်များအကောင့်ထယ်ဖို့ရေးအကူအညီပေးရေးဆိုင်ရာသဘောတူညီချက်ပါရည်မှန်းချက်တွေထမြောက်အောင်မြင်ရေးအတွက်နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာအမေရိကန်အေဂျင်စီ USAID အနေနဲ့အခုညီတွေထပ်ပေးမယ်အကြောင်းကြေညာလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းပွင့်လင်းမြင်သာမှုတွေ
ဖွံ့ဖြိုးတိုးတက်လာရေးအတွက်ဆောင်ရွက်နေတဲ့ပွင့်လင်းအစိုးရလုပ်ငန်းစဉ်တွေနဲ့အကျင့်ပြည့်ချဆမှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေထမြောက်အောင်မြင်ရေးတို့အတွက်အမေရိကန်ဒေါ်လာ25သန်းကူညီပေးမှာဖြစ်ပါတယ်။နောက်ထပ်ဒေါ်လာ1သန်းခွဲကိုတော့ကျန်းမာတန်ဆွမ်းပြီးပညာရေးအချင်းပိုပြီးပြည်စုံတဲ့သူတွေအတွက်သတ်မှတ်ထားတဲ့ပြည်နယ်တချို့အတွက်ပက်ဖားလို့ခေါ်တဲ့အမေရိကန်သမ္မတရဲ့အရေးပေါ်အကူအညီပေးရန်ရန်ပုံငွေနဲ့အားဖြည့်ကူညီပေးသွားမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ကထားလောင်းကူညီပေးမဲ့ငွေကြေးပမာဏဟာဒေါ်လာ26သန်းခွဲဖြစ်ပါတယ်။ငါးနှစ်တာစီမံကိန်းအတွက်ဖွံ့ဖြိုးရေးကြီးမားချက်ပြုဝအောင်မြင်ရေးအစီအစဉ်နဲ့နိုင်ဂျီးရီးယားနိုင်ငံကိုအမေရိကန်ပြည်ထောင်စုကစုစုပေါင်းကူညီထားတဲ့ငွေကြေးပမာဏဟာဒေါ်လာ 1.1 ဘီလီယံရှိသွားပြီဖြစ်ပါတယ်။ USAID ဟာနိုင်ဂျီးရီးယားတနင်္ဂနွေလုံးအတိုင်းအတာနဲ့ညီညွတ်မြတ်တဲ့ကျမ်းမာရေးဆောင်ရှောက်မှုစနစ်ရရှိစေရေးအတွက်လည်းပြည်နယ်နဲ့ဗဟုအစိုးရတို့နဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။2020ခုနှစ်အထိဆောင်ရွက်သွားမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်ရေးအတွက် USAID ဟာနိုင်ဂျီးရီးယားဘတ်ဂျက်နဲ့အမျိုးသားစီမံကိန်းဝန်ကြီးဌာန၊ကျမ်းမာရေးဝန်ကြီးဌာန၊စိုက်ပျိုးရေးဝန်ကြီးဌာန၊လျှက်စစ်ဝန်ကြီးဌာန၊ပညာရေးဝန်ကြီးဌာနတို့နဲ့ပူးပေါင်းအကောင့်ထည်ဖော်လျက်ရှိပါတယ်။အာဖရိကတိုက်တွင်းအကြီးအမားဆုံးစီးပွားနိုင်ငံဖြစ်တဲ့အပြင်လူဦးရေအများဆုံးနဲ့အကြီးဆုံးနိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံဟာအာဖရိကတိုက်အတွင်းမှာကြီးမားတဲ့ဩဇာတက်ရောက်နိုင်တဲ့နိုင်ငံဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်း USAID ရဲ့ယာယီညွှန်ကြားရေးမှူး Erin Holleran ကပြောပါတယ် USAID ဟာနိုင်ဂျီးရီးယားအစိုးရနဲ့ပြည်သူတို့နဲ့လက်တွဲပြီးဖွံ့ဖြိုးမှုဆန်ရာစိန်ခေါ်ချက်တွေကိုပူးတွဲလှုပ်ဆောင်သွားဖို့တာဏိထံချထားကြောင်း USAID ယာယီညွှန်ကြားရေးမှူး Erin Holleran ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းသောတာရှင်တို့ကိုထပ်မံပြီးတော့အသိပေးအပ်ပါရယ်ခင်ဗျာ။ VOA အမေရိကန်တန်ကနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်။VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစတော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတကာရာစုတရားခုံရုံး ICC ကမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနှီးပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုမြန်မာဆိုရကအခိုင်အမာပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာချိုရင်းအားနည်းချက်တွေပြည်နေတဲ့လုပ်ငန်းစဉ်ကနေထွက်လာတဲ့ရလဒ်ဖြစ်ပြီးဥပဒေကြောင်းအရခိုင်လုံမှုအပေါ်တန်ရာဖြစ်စရာရှိတယ်လို့စတေမလာ9ရက်နေစွဲနဲ့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့အဖော်ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာလှုပ်ဆောင်ဖို့လုံးဝတာဝန်မရှိဘူးလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတွေစုလိုက်ပြုံလိုက်မောင်းထုတ်ခံရတယ်ဆိုတဲ့ဆွဆွဲချက်ပေါ် ICC ကစုံစမ်းပိုင်ခွင့်ရှိကြောင်းမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ကစတေမလာ9ရက်ကြာသပတေးနေ့မှာဆုံးဖြတ်ချက်ချတဲ့ပေါ်လူမျိုးတွန်းတက်ပြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂဒွေးမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်အာဒမဒီယန်ကကြေဆွလိုက်ပါတယ်။တောက်ကြံလေးကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာအစုလိုက်ပြုံလိုက်မောင်းထုတ်ခံရမှုဟာနိုင်ငံတကာဥပဒေအရ Crime Against Humanity လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့ဖော်ပြထားပါတယ်။ ICC ရဲ့ဆုံးဖြတ်ချက်ကိုမြန်မာဆွေရကပယ်ချလိုက်တယ်လို့ဒီမတိုင်ခင်ကလည်းကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးစီချက်တွေကိုပယ်ချထားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအစိုးရတနေ့မှာကိုယ်တော်နဲ့ကိုယ်ဂုဏ်သိက္ခာရှိစွာပြန်ရေးဆိုတာကိုဖိအားပေးတာမျိုးကနေကင်လူပြီးဆုံးမချက်ချဖို့ရိုဟင်ဂျာဒုက္ခသည်တွေကိုယ်တိုင်ပဲဖြစ်ပါတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။မြန်မာဆိုရနဲ့ UNDP, UNHCR တို့အကြားနားလည်မှုစာချုပ်လား MOU ရေးထိုးပြီး၃လကြာသွားပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားခွင့်ရဖို့ခွင့်ပြုချက်ဆောင်ဆိုင်နေရဆဲပဲလို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။လုံခရက်9ရက်ကထောင်နဲ့ချမှတ်ခံရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့ပြည်သူနိုင်ငံပါရီမျိုးအခြေဆိုင်နေစည်းမထားသတင်းတော်များအဖွဲ့ရဲ့တွင်မှုချုပ်ကနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပန်ကြားလိုက်ပါတယ်ခင်ဗျာ
ဒါကတော့ထစ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကြီးညာသွားတာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုကျော်အွန်လိုင်းဖြစ်ပြီးအတမဲဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်VOE ကိုအားပေးနားဆင်ကြရတဲ့အတွက်သောတာရှင်တွေကိုအထူးဝဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်တွေနဲ့မြန်မာနိုင်ငံလူနိုင်ငံသားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရပါ
This program has come to you from the Voice of America, Washington.